Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ17ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ line 2 meter 24 25 32 51 နဲ့ line lat meter 190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမရှားဖုံပါဒီကနေ့ညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါတရကီနိုင်ငံအန်ကာရာမြို့တော်မှာမနေ့ကဘုံခွဲမှုကြောင့်တေဆုံးသူ95ဦးထိရှိခဲ့ပြီးဒဏ်ရာရသူ160ကိုလည်းဆေးရုံတင်ထားရပါတယ်အာဖဂန်နစ္စတန်နိုင်ငံခွန်ဒူးစ်မြို့ကအမေရိကန်တို့ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းတေဆုံးဒဏ်ရာရသူတို့ကိုအမေရိကန်တို့ရောချေးပေးမယ်လို့ပြောဆိုပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ရွေးကောက်ပွဲနီးလာတာနဲ့များစစ်ပွဲတွေဆက်လက်ဖြစ်ပွားနေတာဟာပြည်သူတွေကိုမဲ့ပေးပိုင်ခွင့်မရှိအောင်လှုပ်ဆောင်နေပါသလားဆိုပြီးညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ကမေးခွန်းထုတ်လိုက်ပါတယ
်ခုလိုနေသားမျိုးမှာသူစစ်တွေနေရာနှံ့ဖြစ်နေတော့ဒါကဒီရွေးကောက်ပွဲကိုနောက်ဆုတ်ဖို့တမင်တကာလောက်တာလားလို့ပေါ့လေအ ਨੇ ဆုံးအဖြစ်ကအဲ့ဒါလို့မဟုတ်ရင်တောင်အဲ့ဒီ
UNFC ဒေါက်တာဦးနိုင်ဟန်သာပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။အဲနောက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိနေထိုက်နဲ့မမုန်းဖြူတို့ကပြောပြပေးပါအောင်ရှင်။
တူရကီနိုင်ငံအန်ကာရာမြို့တော်ကငြိမ်းချမ်းစွာဆန္ဒပြပွဲအတွင်ဘုံပေါက်ကွဲမှုနှစ်ကြိမ်ဖြစ်ပွားပြီးအနည်းဆုံးလူပေါင်း95ဦးထိသေဆုံးခဲ့ရတာကြောင့်ဒီကနေ့တနင်္ဂနွေနေ့မှာတော့နိုင်ငံတော်ဝန်ထမ်းပူဆွေးနေကြသလိုထောင်ပေါင်းများစွာသောသူတွေအန်ကာရာမြို့လယ်ကိုစုဝေးချပြီးတူရကီအစိုးရကိုဆန့်ကျင်ကြွေးကြော်နေကြပါတယ်ပောက်ကွဲမှုနှစ်ချိန်အတွင်းထိခိုက်ဒဏ်ရာရခဲ့သူ160ရုပ်ကိုဆေးရုံတင်ထားရပြီးဒီထဲက65ဦးရုပ်ကိုတော့ဆေးရုံ19ခုရုပ်မှာအရေးပေါ်ကုသပေးနေရတယ်လို့အစိုးရကပြောပါတယ်။တူရကီရဲ့ကတ်ပြည်သူ့ဒီမိုကရက်တစ်ပါတီကတေဆုံးသူဟာ128ယောက်ထိရှိသွားပြီလို့ပြောဆိုပေမဲ့အစိုးရဘက်ကတော့ဒီအရေးအတွက်ကိုအတည်မပြုပါဘူး။တိုက်ခိုက်မှုနဲ့ပတ်သက်ပြီးဘေးအဖွဲ့အစည်းကမှတာဝန်မခံသေးပေမဲ့တူရကီလုံခြုံရေးဆိုင်ရာအကြီးအကဲတာဝန်ရှိသူနှုတ်ဦးတို့ကတော့အစ္စလာမ်ရဲ့အစွန်းရောက်အဖွဲ့ ISIS တို့ကိုအဓိကထားပြီးကနဦးစုံစမ်းစစ်ဆေးနေတယ်ဆိုတဲ့ပြောဆိုချက်ကိုကိုးကားပြီး Reuters သတင်းဌာနကဖော်ပြပါတယ်။ကတ်ပြည်သူ့ဒီမိုကရက်တစ်ပါတီရဲ့တွဲဖက်ဥက္ကဋ္ဌကတော့အခုပောက်ကွဲမှုတွေနဲ့ပတ်သက်လို့အစိုးရကိုအပြစ်ဖို့ထားပါတယ်ရှင်။
အာဖဂန်နစ္စတန်ကဘူးမြို့တော်မှာဒီနေ့တနင်္ဂနွေမနေ့ကလူသွားလူလာများနေတဲ့အချိန်မှာနိုင်ငံခြားတပ်ဖွဲ့ဝင်တွေပါတဲ့လုံခြုံရေးကွန်ဖိုက်တပ်ဖွဲ့တစ်ခုကိုတာလီဘန်အသေးခံဘုံခွဲသမားကကားဘုံခွဲတိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုကြောင့်ရသ3ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့အာဖဂန်ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပေမဲ့နိုင်ငံခြားတပ်ဖွဲ့ဝင်တွေထိခိုက်ဒဏ်ရာရမှုရှိမရှိဆိုတဲ့သတင်းကိုထုတ်ဖော်ပြောဆိုတာမျိုးမရှိပါဘူး။သတင်းတွေအရအာဖဂန်နစ္စတန်မြို့တော်ရဲ့လူထုရက်တဲ့ရပ်ကွက်ထဲမှာလူနာတင်ကားတွေဝင်ထွက်သွားလာနေတာတွေ့မြင်ခဲ့ကြရပါတယ်။ကားပုံခွဲဖို့သုံးတဲ့ Corolla ကားက Humvee မော်တော်ယာဉ်တစ်စင်းကိုဝင်တိုက်မိပြီးထိခိုက်မှုအနေချင်းရှိပေမဲ့ဘယ်သူမှမသေးပဲလူ၃ယောက်ဒဏ်ရာရလို့စေယုံတင်ထားရတယ်လို့ရဲတပ်ဖွဲ့အကြီးအကဲ Abdul Rahman Rahimi ကပြောဆိုပါတယ်။
စီးရီးယားနိုင်ငံမြောက်ပိုင်းမှာရုရှားတို့ထုတ်လုပ်တဲ့စင်ကဲပေါက်ကွဲတဲ့ဗုံးမျိုးစားတစ်မျိုးကိုပထမဆုံးအချိန်အဖြစ်သုံးစွဲနေတယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကဒီကနေ့ပြောဆိုလိုက်ပါတယ်။ရုရှားတို့ရဲ့သတင်းနှစ်ပတ်ကြားစီးရီးယားနိုင်ငံပေါ်လေကြောင်းတိုက်ခိုက်မှုတွေအတွင်းစင်ကဲပေါက်ကွဲတဲ့ဗုံးတွေကိုရုရှားတို့ကိုယ်တိုင်အသုံးပြုခဲ့သလား။ဒါမှမဟုတ်စီးရီးယားအစိုးရစစ်တပ်ကိုထောက်ပံ့ပေးအပ်ထားသလားဆိုတဲ့အပေါ်မှာစိုးရိမ်မှုတွေတိုးပွားလာစေတယ်လို့လည်းအမေရိကန်ပြည်ထောင်စုနယူးယောက်မြို့အခြေစိုက်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောဆိုပါတယ်စီးရီးယားနိုင်ငံတွင်ဆင်ခဲပေါက်ကွဲစေတဲ့လက်နက်ခဲယမ်းတွေအသုံးပြုရာကြောင့်နောက်လာမယ့်နှစ်တည်းအတွင်းအရက်သားတွေကိုထိခိုက်စေမယ့်အရေးဟာလဲစိုးရိမ်စရာကောင်းတယ်လို့ HRW ရဲ့အရှိအလဲပိုင်းဆိုင်ရာညွှန်ကြားရေးမှူးနာရင်ဟိုရီကပြောပါတယ်ရုရှားဘက်ကရောစီးရီးယားအစိုးရဘက်ကပါဆင်ခဲပေါက်ကွဲစေတဲ့စစ်လက်နက်တွေကိုအသုံးမပြုကြဘဲနှစ်နိုင်ငံစလုံးတို့အနေနဲ့နိုင်ငံတကာတားမြစ်ချက်ကိုကြံ့ကြာမှုမရှိဘဲပူးပေါင်းတင်တယ်လို့လဲ HRW ရဲ့အရှိအလဲပိုင်းဆိုင်ရာညွှန်ကြားရေးမှူးကပြောဆိုခဲ့ပါတယ်အလက်ပိုမြို့ရဲ့အနောက်တောင်ဘက်15ကီလိုမီတာအကွာကပ်ဟာလာရွာနီးကဆင်ခဲပေါက်ကွဲစေတဲ့လက်နက်အကျဉ်းချန်နေနဲ့လေထဲမှာပေါက်ကွဲနေတဲ့ပုံတွေကိုရိုက်ယူထားတဲ့ဓာတ်ပုံတွေဗီဒီယိုတွေကိုအခြေခံပြီးအရှာတပြိုအဖွဲ့ကြီးကအစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ 22kHz 1.39 က
ိုင်းဒိုမီတာ25 kHz 1196 လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်မြန်မာရွေးကောက်ပွဲအတွင်းနိုင်ငံတော်လှည့်လည်လေ့လာဖို့အတွက်ဥရောပသမ္မတရဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ဒီကနေ့မှာပဲရန်ကုန်မြို့တော်ကနေမြန်မာနိုင်ငံတော်ကိုစတင်ထွက်ခွာသွားပြီဖြစ်ပါတယ်။ပြည်သူ့ရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲဆိုင်ရာပြင်ဆင်မှုမဲယုံဝန်ထမ်းတွေကိုလေ့ကျင့်သင်တန်းပေးမှုနဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကိုစောင့်ကြည့်သွားမယ်လို့ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့ဒုတိယကောင်ဆောင် Mark Stevens ကပြောပါတယ်။အရေးကြီးဆုံးကတော့မြန်မာပြည်သူလူထုမဲပေးခွင့်ရဖို့လွတ်လပ်စွာမဲပေးရွေးချယ်နိုင်ဖို့နဲ့ရွေးကောက်ပွဲနေ့မှာလျှို့ဝှက်မဲပေးနိုင်ဖို့ဖြစ်တယ်လို့လည်း EU ရွေးကောက်ပွဲလေ့လာစောင့်ကြည့်ရေးအဖွဲ့ရဲ့ဒုတိယကောင်ဆောင်ကပြောပါတယ်။နိုင်ငံရေးပါတီတွေနဲ့တွေ့ဆုံပြီးရွေးကောက်ပွဲမဲဆွယ်စည်းရုံးမှုမှာလွတ်လွတ်လပ်လပ်လှုပ်ရှားဆောင်ရွက်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုစည်းရုံးခွင့်တို့နဲ့ပတ်သက်ပြီးလည်းလေ့လာချာမှာဖြစ်ပါတယ်။ဒီကနေ့နိုင်ငံတော်ကိုစတင်ထွက်ခွာကြတဲ့ဥရောပသမဂ္ဂရဲ့ရွေးကောက်ပွဲလေ့လာစောင့်ကြည့်ရေးအဖွဲ့ကဒုတိယအထုပ်ဖြစ်ပြီးအဖွဲ့ဝင်30ရုပ်ပါပါတယ်။ဥရောပသမဂ္ဂရဲ့ရွေးကောက်ပွဲလေ့လာစောင့်ကြည့်ရေးအဖွဲ့ပထမအထုပ်ကတော့စက်တင်ဘာလ26ရက်နေ့ကတည်းကမြန်မာနိုင်ငံကိုရောက်ရှိခဲ့ကြတာပါ။ဥရောပသမဂ္ဂရဲ့မြန်မာရွေးကောက်ပွဲလေ့လာစောင့်ကြည့်ရေးအဖွဲ့ကမြန်မာနိုင်ငံတွင်တိုင်းနယ်ပြည်နယ်14ခုတို့မှာတလခွင့်ဒီပါစောင့်ကြည့်သွားမှာဖြစ်ပါရဲ့ရှင
်။အီရန်နိုင်ငံမှာထောက်လန်းရေးလှုပ်ဆောင်နေဆိုရဲဆွဆွဲချက်နဲ့တခြားဆွဲဆိုချက်တွေနဲ့ဖန်ဆီးခံထားရတဲ့ Washington Post သတင်းစာသတင်းထောက် American နဲ့အီရန်နိုင်ငံသားခံယူထားတဲ့ Jason Rezaian ရဲ့အမှုမှာဆုံးဖြတ်ချက်ချပြီးပြီလို့အီရန်သတင်းမီဒီယာကပြောဆိုပါတယ်။ဆုံးဖြတ်ချက်အသေးစိတ်ကိုထုတ်ပြန်မထားပေမဲ့အယူခံဝင်နိုင်တယ်လို့တရားရေးအာဏာပိုင်အဖွဲ့ပြောခွင့်ရဂိုလမ်ဟူစိန်မိုဟန်စီအာဂျီကပြောပါလေ။ Brazilian ဟာ Washington Post သတင်းစာအတွင်း2011ခုနှစ်ကနေသူအဖမ်းမခံရခင်2014ခုနှစ်ထိအီရန်နိုင်ငံထဲမှာအလုပ်လုပ်ခဲ့သူဖြစ်ပါလေ။2014ခုနှစ်မှာတော့ဇနီးဖြစ်တဲ့ Regina Reggie Salahi နဲ့တခြားသူနှစ်ယောက်နဲ့အတူဖမ်းဆီးခံရတာဖြစ်ပါလေ။သတင်းတောက်တယောက်ဖြစ်တဲ့ဇနီးဖြစ်သူ Salahi ကလွတ်မြောက်လာပြီဖြစ်ပေမဲ့ Resignian ကတော့အကျဉ်းချနေစေဖြစ်ပါလေ။Resignian ကိုနောက်ထပ်အချိန်မဆွဲဘဲလွှတ်ပေးဖို့အတွက် Washington Post သတင်းစာကြီးရဲ့အမှုဆောင် Editor Martin Baron ကလည်းတောင်းဆိုပါတယ်
။ Afghanistan နိုင်ငံ Kunduz မြို့မှာအောက်တိုဘာလ3ရက်နေ့ကနေစည်းမထဆရာဝန်များအဖွဲ့ဖွင့်လှစ်ထားတဲ့ဆေးရုံကိုအမေရိကန်တို့လေချောင်းကနေမှားယွင်းတိုက်ခိုက်မှုမှာတေဆုံးထဏ်ရာရသူတွေကိုအမေရိကန်ပြည်ထောင်စုကနင့်နာချေပေးအပ်မှာဖြစ်ပါတယ်။နင်နာချေဘလောက်ပေးမလဲဆိုတာကိုတော့မဆုံးဖြတ်ရသေးဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပီတာခုတ်ကမနေ့စနေနေ့ကပြောပါရယ်အမေရိကန်တို့ရဲ့စစ်စင်ရေးအတွင်းတေဆုံးဒဏ်ရာရချတဲ့တိုက်ခိုက်ရေးသမားတွေမဟုတ်သူတွေရဲ့မိသားစုတွေကိုနင်နာချေပေးအပ်သွားမှာဖြစ်တယ်လို့လည်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါရယ်အမေရိကန်တို့ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းစေကူသမှုခံယူနေသူ10ဦးနဲ့နေစည်းမထဆရာဝန်များအဖွဲ့ MSF ရဲ့ဝန်ထမ်း12ဦးတို့တေဆုံးခဲ့တယ်လို့နေစည်းမထဆရာဝန်များအဖွဲ့ကပြောထားပါတယ်လူနာ9ဦးနဲ့ဝန်ထမ်း24ဦးစုစုပေါင်း33ဦးတို့ပျောက်ဆုံးနေဆဲဖြစ်တယ်လို့လဲ MSF ကပြီးခဲ့တဲ့ကြာသပတေးနေ့ကပြောပါတယ်လေချောင်းတိုက်ခိုက်ခံရမှုအပြီးခွန်းတုမျိုးကစေကုတရေးလုပ်ငန်းတွေကို MSF ကရပ်ဆိုင်းလိုက်ပြီးတိုက်ခိုက်မှုနဲ့ပတ်သက်ပြီးဂျနီဗာသဘောတူညီချက်တွေနဲ့အညီလွတ်လပ်စွာစုံစမ်းစစ်ဆေးပေးဖို့ကိုလည်းတောင်းဆိုထားပါတယ်ရှင
်2012ခုနှစ်စက်တင်ဘာလ17ရက်ကလီဗီးယားနိုင်ငံဘင်ဂဇီမြို့ကအမေရိကန်ကောင်စစ်ရုံးကိုတိုက်ခိုက်မှုနဲ့ပတ်သက်ပြီးနိုင်ငံညာရေးဝန်ကြီးဌာနဝန်ကြီးဟာဟီလာရီကလင်တန်ရဲ့ဝန်ကြီးဌာနကိုစုံစမ်းစစ်ဆေးဖို့အာရုံစိုက်လှုပ်ဆောင်ရမယ့်အလုပ်အတွက်ဖိအားပေးမှုကိုတင်ခံနေခဲ့တဲ့အတွက် Republican ဦးဆောင်တဲ့ Congress လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီအဖွဲ့ရဲ့စစ်ဆေးမှု Han Bradley Podlisker ကိုအလုပ်ကဖြုတ်လိုက်ပါတယ်။တာမတ် J. Christopher Stevens အပါအဝင် American 4ယောက်အသက်ဆုံးရှုံးခဲ့ရတဲ့ Benghazi တန်ရုံတိုက်ခိုက်မှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့မတ်လကစုံစမ်းရေးကော်မတီအဖွဲ့ကကြေကြေပြန့်ပြန့်စုံစမ်းစစ်ဆေးမှုတွေကိုရပ်ဆိုင်းခဲ့တယ်လို့သူကိုယ်သူရှေးဟိုးဆွေ Republican တယောက်လို့ပြောဆိုရတဲ့ American 4ယောက်အရန်တက်ပုံမှု Bradley Podlisker ကသတင်းဌာနတွေကိုပြောဆိုခဲ့ပါတယ်။
Direct from Washington, the voice of America, VOA.
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတင်ကြည့်ထိုင်နေမှမုတ်ချူတို့ကပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုတလက်တင်ပြပေးပါမယ်။2015ရွေးကောက်ပွဲကျင်းပဖို့အချိန်နှီးကလာတဲ့တစ်ချိန်တည်းမှာပဲတိုင်းသားဒေသတွေမှာတိုက်ပွဲတွေဖြစ်နေတာဟာစစ်ပွဲကိုအကြောင်းပြပြီးရွေးကောက်ပွဲကိုရက်ရွှေ့ဖို့ဒါမှမဟုတ်စစ်ရေးတင်းမာနေတဲ့နေမြေတွေကပြည်သူတွေမဲပေးခွင့်မရအောင်ဖန်တီးနေသလားဆိုပြီးညီညွတ်သောတိုင်းရင်းသားများလူမျိုးညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကမေးခွန်းထုတ်လိုက်ပါတယ်အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကပြောပြပေးပါမယ်ရှင
်ဟုတ်ပါတယ်တနင်္ဂနွေလုံးအပြစ်ခတ်ရဲစဲရေးစာချုပ် NCA လက်မှတ်ရေးထိုးပွဲကိုအောက်တိုဘာလ15ရက်နေ့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့နဲ့နေပြည်တော်မှာလက်မှတ်ရေးထိုးဖို့ပြင်ဆင်နေချိန်မှာပဲကချင်ရှမ်းစတဲ့တိုင်းရင်းနယ်မြေတွေမှာထိုးစစ်ဆင်တိုက်ခိုက်မှုတွေလှုပ်ဆောင်နေတဲ့အပေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဘက်ကရွေးကောက်ပွဲကျင်းပနိုင်ရေးအခက်အခဲတွေ့လာနိုင်တယ်လို့သုံးသပ်ပြောဆိုလိုက်တာဖြစ်ပါတယ်2015အထွေထွေရွေးကောက်ပွဲကျင်းပဖို့အချိန်ကတလနီးပါးလောက်ပဲကျန်တော့တဲ့အချိန်မှာတိုင်းရင်းဒေသတွေမှာစစ်ပွဲတွေပေါ်နေတာဟာစစ်ပွဲအကြောင်းပြရွေးကောက်ပွဲကိုရက်ရွှေ့နောက်ဆုတ်သွားနိုင်မှုဒိုရီမဟုတ်အနေဆုံးတိုက်ပွဲဖြစ်နေတဲ့နယ်မြေကိုမတည်ငြိမ်တဲ့နယ်မြေလို့သတ်မှတ်ပြီးနယ်မြေတွေကပြည်သူတွေမဲပေးခွင့်မရှိအောင်ဖန်တီးအနိုင်ယူဖို့ကြံဆောင်နေသလားစဉ်းစားစရာဖြစ်တယ်လို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဗဟိုအလုံးမှုဆောင်ကော်မတီကသဘောထားထုတ်ပြန်လိုက်တာပါလက်ရှိဦးသိန်းစိန်အစိုးရရဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သဘောထားကိုမေးခွန်းထုတ်လိုပါတယ်လို့ UNFC ရဲ့ဒုဥက္ကဋ္ဌဦးနိုင်ဟန်သာက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်တလောကလည်းတမတဦးသိန်းစိန်ကတကယ်လို့မတိမငိမ့်ဖြစ်နေရင်ရွေးကောက်ပွဲကိုရက်ရွှေ့လိုက်မယ်နောက်ဆုတ်လိုက်ဖို့လဲလာလာရှိတယ်ဆိုတဲ့အကြောင်းလည်းပြောရတာမလားအခုလိုနေသားမျိုးမှာသူစစ်တွေနေရာနှံ့ဖြစ်နေတော့ဒါကဒီရွေးကောက်ပွဲကိုနောက်ဆုတ်ဖို့တမင်တကာလောက်တာလားလို့ပေါ့လေအ ਨੇ ဆုံးအဖြစ်ကအဲ့ဒါလို့မဟုတ်ရင်တောင်အဲ့ဒီတိုင်းသားနယ်မြေမှာပေါ့နော်ဖြစ်နေဖြစ်နေတဲ့နေရာမှာလူတို့တွေမဲဖေးခွင့်မရှိအောင်အဲ့ဒါလို့လုပ်တဲ့သဘောလည်းဖြစ်နိုင်တယ်လို့ကျွန်တော်တို့ရဲ့ဒါခံမှန်းချက်လေ
ပြီးခဲ့တဲ့လကရှမ်းပြည်နယ်တွင်းမှာအစိုးရတပ်နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSSSA တောင်ပိုင်းတပ်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နယ်မြေတွင်းမှာနိုင်ငံရေးပါတီတွေစီယုံရေးမစင်ကြဘူး RCSS ဘက်ကပိတ်ပင်ခဲ့ပါတယ်ဒါပေမဲ့အောက်တိုဘာလ1ရက်နေ့ကနေစလို့လုံခြုံရေးဂတိကဝတ်တွေအရာနှစ်ဖက်သဘောတူညီချက်နဲ့နိုင်ငံရေးပါတီတွေ RCSS ကထိန်းချုပ်နယ်မြေထဲမှာမဲဆွယ်စီယုံခွင့်ပြန်လည်ခွင့်ပေးခဲ့တာပါဒါပေမဲ့လို့အခုအချိန်ထိနယ်မြေတွင်းမှာစစ်တပ်ဘက်ကနောက်ပြန်ဆုတ်သွားတာမရှိသလိုပါတီကိုယ်စားလှယ်လောင်းတွေလုံခြုံရေးအတွက်ရှမ်းတပ်ကိုတတိပေးအကြောင်းကြားသွားလာကြဖို့ကိုလည်း RCSS SSA တောင်ပိုင်းတပ်ကဒုတိယဗိုလ်မှူးကြီးဆိုင်းမင်းက VOA ကိုပြောပါတယ်
ကျွန်တော်တို့ထိန်းချုပ်နယ်မြေထဲမှာဝင်ပြီးတော့မဲဆွယ်စည်းရုံးတဲ့ပါတီအနေနဲ့တော့ကျွန်တော်တို့ကြားဖြူပါတီတခုကတော့တရားဝင်ပေါ့နော်ကျွန်တော်တို့နဲ့ဆက်သွယ်ပြီးတော့အကြောင်းကြားတာတွေတော့ရှိပါတယ်အတခြားပါတီအနေနဲ့ကတော့တိတ်ပြီးတွေ့ရှိရတာမတွေ့ဘူးပေါ့နော်ကျွန်တော်တို့ကတော့အဖက်ဖက်ကိုဆက်သွယ်ပြီးတော့အကြောင်းကြားပြီးတော့လှုပ်သိချင်တာပေါ့နော်ဘာကြောင့်လဲဆိုတော့မဲဆွယ်တဲ့ပါတီကိုယ်စားလှယ်လောင်းတွေမကောက်ဘောအများသောအားဖြင့်တော့ကျွန်တော်ကတော့ဒေတာတွင်းအပြည်သူရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့စိတ်ပူတာပေါ့နော်။ဒါကြောင့်လဲဆိုတော့ဒီတက်မတော်လဲတစ်ဖက်ကထိုးစစ်ဆင်လာခဲ့မယ်ဆိုရင်ကျွန်တော်တို့ကလည်းမလွဲမလျှောက်သာတိုက်ပွဲတွေဖြစ်နိုင်တဲ့အခြေအနေရှိတယ်။ဒါကြောင့်မလို့အကယ်၍လှုပ်ဆောင်မယ်ဆိုရင်တော့အကြောင်းကြားတာအကောင်ဆုံးပဲလို့ကျွန်တော်ပြောချချင်ပါတယ်။
RCSS SSA တောင်ပိုင်းတပ်ဟာအခုအပြစ်ရစာချုပ်ထိုးမဲ့အဖွဲ့၈ဖွဲ့တဲ့ပါဝင်ပါတယ်။ဒါပေမဲ့လို့နယ်မြေတွင်းမှာနိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးရေးကိုအခုချိန်ထိစောင့်ကြည့်နေဆဲဖြစ်ပြီးအောက်တိုဘာလ15ရက်နေ့နောက်ပိုင်းမှာအခြေအနေကြည့်ပြီးမဲဆွယ်စည်းရုံးမှုကိုလှုပ်ဆောင်မှာဖြစ်ပါတယ်လို့ SNLD ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ်ဒုဥက္ကဋ္ဌဦးဆိုင်စောအောင်ကပြောပါတယ်
။လက်မရေးထိုးပွဲက15ရက်ဆိုတော့လေ15ရက်နောက်ပိုင်းမှာသူတို့ကသွားမယ်ထင်တယ်။ကိုသူတို့ကပဲတားတယ်သူတို့ကပဲကိုပြောတယ်ဆိုရင်အဲ့ဒီကတော့လုံခြုံရေးဆိုတာကဒီခုနဲ့နီးဆက်ရနီးဆက်ရကိုခုနဲ့သွားဆိုင်ရင်သွားဆိုင်မင်းမင်းသွားကြတာပဲရှိပါတယ်လုံခြုံပါတယ်အကူညီပေးပါမယ်ဆိုတဲ့ဟာမျိုးကမရှိပါဘူးခင်ဗျာအခြေအနေကြီးဆောင်နေတယ်ဟုတ်ကဲ့
အတိုက်ခံပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကလည်းဒီကနေ့လဲကူးမြို့နယ်အတွင်းမဲဆွယ်စီယုံရေးအောင်နိုင်ရေးခီးစဉ်အတွင်းမှာအပြစ်ရစာချုပ်အတိတတ်တဲ့အဖြစ်လက်မှတ်ရေးထိုးမလားဆိုတဲ့ပြည်သူတွေရဲ့မေးမြန်းချက်ကိုတိုင်းရင်းသားလက်နက်ကိုင်တွေအားလုံးပါဝင်မှလက်မှတ်ရေးထိုးတင်ချောင်းကိုပြန်လည်ဖြေကြားခဲ့ပါတယ်
ကျမတို့အဖွဲ့ချုပ်ကိုဖိတ်လို့ရှိရင်ကျမတို့ကိုယ်စားလှယ်လွတ်ပါပါဒါပေမဲ့ဒီပြစ်ခတ်ရစဲရေးစာချုပ်ကိုကျမတို့သက်တင်လက်မှတ်ထိုးဖို့အထွေးအမှာဆိုလို့ရှိရင် တိုင်းသားတွေအားလုံးစုံစုံညီညီပါနေကြပါလေစုံစုံညီညီပါတဲ့အခါမှာကျမတို့ထိုးတင်တယ်လို့ကျမတို့ယုံကြည်ပါတယ်
တနင်္ဂနွေလုံးအပြည့်ရစာချုပ်ချုပ်ဆိုနိုင်ရေးအတွက်တိုင်းရင်းသားလက်နက်ကိုင်တွေဘက်ကတနင်္ဂနွေလုံးအပြည့်ခက်ရစရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT အစ်စ်မြင့်ညှိနှိုင်းရေးအဖွဲ့ကိုယ်စားလှယ် SD တို့အချိန်များစွာယူပြီးတော့ဆွေးနွေးခဲ့ပေမဲ့လို့အဲ့ဒီဆွေးနွေးမှုတွေကိုအလေးမထားပဲသမရနဲ့အစိုးရအဖွဲ့တွေဘက်ကနိုင်ငံရေးပြဿနာကိုအေဂျင့်စွာတွေ့ဆုံဖြေရှင်းမှုစ조사နေပါတယ်လို့ကြွေးကြော်နေပေမဲ့မြမတက်မတော်ဘက်ကစီရေးအချိန်မြင့်တိုက်ခိုက်လာနေတာဟာမီးစာတစ်ဖက်ရေမုတ်တစ်ဖက်နီးဗျူဟာကိုကျင့်သုံးနေတာဖြစ်ပါတယ်လို့ညညတော့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဘက်ကအောက်တိုဘာလ10ရက်နေ့ကသဘောထားထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်
။မဆုမွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ပတ်စင်ကဏ္ဍဖြစ်တဲ့မြမဒီမိုကရေစီရေးရဆွေးနွေးခန်းကိုနားဆင်ရမှာပါ။မြမနိုင်ငံမှာကြာမီကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲမှာ1990ပြည့်နှစ်ရွေးကောက်ပွဲမှာပါဝင်ခဲ့တဲ့ SNLD ကိုရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်လည်းပါဝင်ရှင်ပြိုင်ပါပါ။ရှမ်းပြည်နယ်တစ်ခုလုံးနဲ့ကချင်ပြည်နယ်၊ကယားပြည်နယ်၊စကိုင်းတိုင်း၊မလေးတိုင်းဒေသကြီးတွေမှာမန္တလေးတိုင်းဒေသကြီးတွေမှာကိုယ်စားလှယ်ပေါင်း160ကျော်ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တဲ့ SNLD အနေနဲ့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ရေးအတွက်ဘာတွေပြင်ဆင်နေပါသလဲရွေးကောက်ပွဲနဲ့ပတ်သက်ပြီး SNLD အနေနဲ့မျှော်လင့်ချက်စိုးရိမ်မှုတွေနဲ့ပတ်သက်ပြီး VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်ဆိုးဝင်းက SNLD ထွတ်ထွတ်တွေးရင်မူဦးဆိုင်ညွန့်လွင်ကိုတွေ့ဆုံမေးမြန်းထားတာကိုနားဆင်ရမှာဖြစ်ပါတယ်ရှင်
မင်္ဂလာပါရှင်
ဟုတ်ကဲ့ဗျာမင်္ဂလာပါ
ဟုတ်ကဲ့ကျမတို့ကိုအခုလိုမျိုးရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဌာနချုပ်ကိုလာပြီးတော့တွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်အခုဒီရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဒီလာမယ့်2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မှုအတွက်ကိုအမတ်လောင်းပေါ့နော်ကိုယ်စားလှယ်လောင်းနေဘယ်နှယောက်တော့များရွေးချယ်ထားပါလဲရှင
်ကျွန်တော်တို့အားလုံးပေါင်းစုစုပေါင်း158ယောက်ပါခင်ဗျာရှမ်းပြည်နယ်မှာ40ကျော်ပါကချင်ပြည်နယ်တောင်ပိုင်းပေါ့နော်တောင်ပိုင်းမှာတချို့ပါပါတယ်မန္တလေးတိုင်းအရှိတ်ဘက်ခြမ်းနေပေါ့မိမျိုးနော်ဘူးကုတ်ပေါ့နော်မန္တလေးမှာပါပါတယ်နော်ကယားမှာပါပါတယ
်ဒီဥဆောင်ပါတီကြီးတွေလို့ခေါ်မှာပေါ့နော်ဒီဒီပြောင်စုကြံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့နောက်ပြီးတော့နောက်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတွေပေါ့နော်သူတို့တွေကလည်းအသီးသီးကိုယ်စားလှယ်လောင်းနေတင်ထားပြီးပါပြီအဲ့ဒီနေရာမှာဒီရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့ဟိုအဲ့ဒီပါတီနှစ်ခုနဲ့ပြိုင်ဖို့ပေါ့လေဘယ်လိုများပြင်ဆင်ထားပါလဲရှင
်အဓိကတော့ကျွန်တော်တို့ကလူဒုတွေရဲ့အားကိုပြူတာပါဒါကြောင့်လွန်ခဲ့တဲ့တစ်နှစ်နှစ်နှစ်လောက်တည်းကပဲကျွန်တော်တို့လူဒုကြားထဲမှာကျွန်တော်တို့ရဲ့တဘောထားတွေနောက်ကျွန်တော်တို့ရဲ့ဆောင်ရွက်မဲ့ကိစ္စတွေကိုကျွန်တော်ကရှင်းပြထားပြီးဖြစ်ပါတယ်အဓိကလူဒုစီကမဲရမှာဖြစ်တဲ့အတွက်လူဒုကိုပဲကျွန်တော်တို့အဓိကထားပြီးတော့ဟောစီယုံပါတယ်လူလူကိုစည်းရုံးလို့ရတယ်လူလူယုံကြည်မှုရတယ်ဆိုရင်တော့ဘယ်ပါတီကြီးကြီးပဲဖြစ်ဖြစ်ကျွန်တော်တို့သိမှုကြမလို့ပါဘူ
းဟုတ်ကဲ့ပါဟိုဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောထားဘူးပါလေဒီတိုင်းရင်းသားခေါင်းဆောင်တွေရှင်ပြိုင်မဲ့နေမြေတွေမှာသူတို့ NLD ပါတီကမပြိုင်ဘူးလို့ပြောပါတယ်ဒါပေမဲ့တကယ်တမ်းစည်းရင်းထွက်လာတဲ့အခါကျတော့သူတို့လည်းအားလုံးနှိပါးမှာဝင်ပြိုင်တာပါဒီအပေါ်မှာရောရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဘယ်လိုများသဘောထားရှိပါလဲရှင
် NLD က CEC 3ရောင်းနဲ့ကျွန်တော်တို့SNL ကစီးစီးတွေနဲ့တွေ့ရပါတယ်သူခုနပြောသလိုပေါ့နော်ဘူးခွန်တူဝင်မဲ့နေရာကိုဘူးခွန်တူဒီ CRPP ရဲ့အဖွဲ့ဝင်ဖြစ်တဲ့အတွက်သူတို့မဝင်ဘူးဆိုတော့ဟိုယတိပြဒါပြောလို့ရပါတယ်သူတို့လည်းပဲကြံတဲ့နေရာဒီမှာတော့ဆက်လက်ညှိနှိုင်းမယ်ဆိုပြီးသူတို့နှစ်ဖက်တဘောတူတာရှိပါတယ်သူတို့လည်းပဲလက်တွဲမှာကြတော့သူလည်းပဲသူ့ candidate တွေကိုရွေးရတယ်အချင်းကတူဝင်လေကျေရကျွန်တော်တို့လည်းကျွန်တော်တို့ candidate တွေရွေးရင်းနေပဲနောက်ဆုံးအခုချင်းနေမှာတော့ညှိနှိုင်းနိုင်တဲ့အနေအထားမျိုးမရောက်တော့ပဲ ਨੇ ညွနယ်တွေမှာ NLD နဲ့ SNL နဲ့ရှင်ပြိုင်မဲ့အနေအထားရောက်သွားပါတယ
်ဟုတ်ကဲ့ပါအဲ့ဒီခါမှာကျမတို့ဟိုအကဲခတ်လို့ရတဲ့လောက်ပေါ့နော်ဒီဒေသခံတိုင်းရင်းသားဆိုတာလေကိုရှမ်းတိုင်းရင်းသားတွေများတာပေါ့နော်ရှမ်းတိုင်းရင်းသားတွေအနေနဲ့ကတော့ဒါဘာပဲပြောပြောကိုရှမ်းမျိုးသားရှမ်းတိုင်းရင်းသားကိုစလေလောင်းတွေပဲပေးဖို့ရှိတယ်လို့ယူဆရမှာပေါ့နော်အဲ့ဒီခါကျတော့တကယ်လို့များဒီလွတ်တော်တဲ့ရောက်သွားပြီးတော့ဟိုဒီတိုင်းသားပါတီတွေကနိုင်တယ်ဆိုလို့ရှိရင်တကယ်လို့ဒီညွန်ပေါင်းအစိုးရတွေပါလေဖွဲ့စည်းမယ်ဆိုလို့ရှိရင်ရောအဲ့ဒီအပေါ်မှာရောဘယ်လိုသဘောရပါလဲရှင
်ကျွန်တော်တို့ပထမတော့ယူကော့ပွဲကိုအများကြီးစိတ်ဝင်စားပါဘူးဒီပါတီရက်ဒီရဲလောက်ပဲကျွန်တော်တို့ဝင်ဖို့စဉ်းစားကြပါတယ်သို့တော်လည်းပဲဒီနေ့နောက်ဆုံးမြန်မာနိုင်ငံရေးအခြေအနေအရရပေါ့နော်ပြန်ပြီးတော့သုံးသပ်တဲ့အခါမှာကျွန်တော်တို့ SNL အနေနဲ့ပေါ့နော်မြန်မာနိုင်ငံရေးအပေါ်မှာတာဝန်ရှိတယ်လို့ကျွန်တော်တို့ကယူဆပါတယ်ဒီမိုကရေစီရရှိရေးမှာ SNL အနေနဲ့ပါဝင်ထမ်းဆောင်ရမယ်တမိုင်းပြီးတာဝန်ရှိတယ်ပေါ့နော်ဘယ်သူမှပေးရတဲ့တာဝန်တော့မဟုတ်ပါဘူးအဲ့လိုကြီးကျွန်တော်တို့သုံးတတ်တယ်
ဒီမိုကရက်တစ်ကိုအားပေးတဲ့အစုအဖွဲ့တွေပဲကိုကျွန်တော်တို့ကဒါဖြည့်စည်းပေးရဖို့တာဝန်ရှိတယ်လို့ကျွန်တော်တို့ယူဆတဲ့အတွက်ကျွန်တော်တို့တတ်နိုင်တဲ့ဆုံးအားရှိသလောက်ပေါ့နော်ကျွန်တော်တို့ဒီပြည်တော်စုလွတ်တော်မှာပါဝင်နိုင်ဖို့ကျွန်တော်တို့ဒါဆုံးဖြတ်ပြီးတော့အခုလိုအပြင်ပန်းခါပြီးကျွန်တော်တို့ဆုံးဖြတ်တာဖြစ်ပါတယ်အဲ့ဒီတော့ကျွန်တော်တို့ရလာတဲ့အကြီးအကျယ်ခံရတဲ့
ီးနှစ်ခုကိုပူးပေါင်းတော့ပြီးတော့ပါတီတစ်ခုတည်းအနေနဲ့ထူထောင်ပြန်ထူထောင်နေပေါ့နော်ပြန်စုစည်းကြရတယ်ပေါ့အဲ့လိုပဲဒီရှမ်းနိုင်ငံရေးပါတီတွေလည်းအများကြီးရှိပါတယ်ဥပမာရှမ်းနိုင်ငံရေးပါတီထဲမှာလည်းဒီပြည်ခိုင်မျိုးပါတီနဲ့အလိုက်အမာမင်းဖြစ်တဲ့ပါတီတွေရှိသလိုမျိုးတီးခြားရက်တည်တဲ့ပါတီတွေလည်းအများကြီးရှိပါတယ်အဲ့ဒီပါတီတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်နိုင်လို့မရဘူးလားရှင်
ဒါမူပေါ်မှာပဲမူတည်ပါလားပါတီပေါ်မှာမူတည်ပါဘူးတကယ်လို့ဒါဒီမိုကရက်တစ်အုပ်စုတွေပဲပေါ့နော်လူလာတွေဥမာအဓိကကျွန်တော်တို့သွားကျင်တာကအခြေခံဥပဒေပြုပြင်ရေးပေါ့နော်နောက်ပြီးတော့တခြားမတရားတဲ့ဥပဒေတွေပေါ့နော်ဥခြေခံဥပဒေအောက်မှာရှိတဲ့ဥပဒေတွေပေါ့ပြုပြင်ပြောင်းလဲဖို့ဖျက်သိမ်းဖို့နော်ဒါမှမဟုတ်လည်းအစ်စ်ပြန်ရေးဖို့အဲ့အပိုင်းတွေမှာတော့ဒါကျွန်တော်တို့တဘောထားတူတဲ့လူတွေနဲ့တော့အကုန်လုံးလက်တွဲရမှာပ
ါဒီရှမ်းအမျိုးသားပါတီတွေကတိုင်းနာပါတီတွေကဒီကြားကောင်းကိုကြားကိုဦးစားပေးပြီးတော့ဟိုတင်ကြေတအဖြစ်နဲ့ဟိုတတ်မှတ်ထားတာတွေ့ရပါတယ်အဲ့တော့ဥမာကြားကောင်းလို့ကြားပြူလို့ကြားနေလို့ပေါ့နော်အဲ့တော့အဲ့ဒါဘာဖြစ်လို့များဒီကြားကောင်းကိုအသုံးပြုကြတာပါလဲရှင
်ရှမ်းနေရာဒူရှမ်းနေရာတင်ကြေတပါနော်တင်ကြေတ sample ကကြားပါနော်ကြားဆိုတာတော့တည်တိုင်းပဲပေါ့နော်ကြားကြားရရဖြစ်ဖို့လူတယ်အခုတစ်ခုကောင်းတယ်ကြား3កောင်ဖြစ်လာတယ်ပေါ့နော်ကြား3កောင်ဆိုတော့ရှမ်းလူတို့တွေပဲအရင်တော့ရှာကြားတကောင်လည်းရှိရတဲ့အခါကျတော့ရှာလူလူတွေကမျက်စိမိတ်ပြီးဒါဒီဒီကြားကိုပဲမဲထည့်နေကြတော့အခုကျတော့၃ခုဆိုတော့လေလူလူတွေရဲ့ရွေးချယ်မှုစကားပြောလာပြီလူလူတွေရဲ့အားထုတ်မှုလည်းပါလာပြီအခုကျွန်တော်ထင်တယ်အခုရတဲ့မဲပေါ့နော်ဘယ်ကြားပဲရရပါအခုရတဲ့မဲဒီအတိညာနဲ့ပေးတဲ့မဲဖြစ်လိမ့်မယ်အဲ့ဒီအတွက်ကိုကျွန်တော်တို့ဒီဆန္ဒပြုတဲ့ကျွန်တော်ရှမ်းပြည်လူလူတွေရဲ့မဲကိုကျွန်တော်တို့ဟိုဟာတံပိုးထားမှာပါဒီတကားတော့ပို့ပြီးတော့ခါတိုင်းနဲ့ဆန္ဒတံပိုးထားလိမ့်မယ
်အခုဒီအပြစ်ခတ်ရစဲရည်တွေငင်းညာရေးဆွေးနွေးပွဲတွေမှာလည်းအများတန်းထည့်ပြောနေရတဲ့ဒီဟို Federal ပြည်ထောင်စုမှုပေါ့နော်အဲ့ဒီ Federalism နဲ့ပတ်သက်လို့ဒီရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားလေးသိရစေရှင
်ကျွန်တော်တို့တွားကျင်တဲ့ Federal ပြည်ထောင်စုကတော့အခြေခံကတော့48ခုမှာဘူကြောင်ဆန်းနဲ့တောင်တန်းရှမ်းစော်ဘွားတွေပါเนาะတောင်တန်းဒီရနဲ့ဒီမနဲ့တဘောတူထားတဲ့ပေလိုစာချုပ်ပေါ်အခြေခံပြီးတော့ကျွန်တော်သွားခြင်းဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ကမြို့သားပြည်နယ်တွေနဲ့ဖွဲ့စည်းထားတဲ့နောက်ပြီးတော့ဓာတ်တူညီမြရဲ့လွတ်လပ်တယ်เนาะစစ်နန်းတူတဲ့ပြည်နယ်တွေနဲ့ဖွဲ့စည်းထားတဲ့အဲပြည်တော်စုစနစ်ပါအဲ့ဒါလည်း Federal ပြည်တော်စုစနစ်ပါပဲ
ဟုတ်ကဲ့ပါအခုတော်တော်ဆယ်ပေါ့နော်ဒီတိုင်းရင်းသားဒီနဲ့ငင်းညာရေးဆွေးနွေးနေပါတယ်အဲ့ငင်းညာရေးဆွေးနွေးနေတဲ့အပေါ်မှာရောဒီ SNL ရဲ့ရည်တည်ချက်ကလေးသိပါရစေရှင
် SNL အနေနဲ့ငင်းညာရေးကိုလိုလားပါတယ်ငင်းညာရေးကိုလည်းဖြစ်စေခြင်းနဲ့ဆန္ဒရှိပါတယ်ကျွန်တော်တို့အတူတူပြောရတော့လက်မှတ်ထိုးရေးကကျွန်တော်တို့မူပါပဲသို့သော်ချွင်းချက်တော့ရှိတယ် condition ပေါ့နော်အဲ့ condition ကဘာလဲဆိုတော့အလုံးလက်မှတ်ထိုးမဲ့လူပေါ့တစ်ဖက်နဲ့တစ်ဖက်လက်မှတ်ထိုးမဲ့လူနှစ်ဖက်စလုံးကြည်ရင်နဲ့နဲ့နဲ့တဘောတူပြီးတော့မှလက်မှတ်ထိုးတာကိုကျွန်တော်တို့ကပူလူလာပါတယ်ဗျာ
ဟုတ်ကဲ့ပါအခုဒီအကြောင်းနေမှာထက်တန်းမူလာတန်းအလေတန်းထက်တန်းအကြောင်းနေမှာဒီရှမ်းစာရှမ်းတိုင်းရင်းသားဘာသာရပ်ကိုတင်ကြားတဲ့မူကိုပေါ့နီးဘယ်လိုများစဉ်းစားထားပါလဲရှင်ကျမငယ်ငယ်တုန်းကဆိုရင်ကျမရှမ်းပြည်မှာနေခဲ့ဘူးပါတယ်အကြာကြီးပြီးတော့ကျမအဲ့ဒီနားရှုံးမှာနေခဲ့တုန်းကဆိုလို့ရှင်1968 68ခုနှစ်ပတ်ဝန်းကျင်အားဆိုလို့ရှင်ကျမတို့မူလာတန်းမှာရှမ်းစာတင်ခဲ့ရပါတယ်ကျမတို့ရှမ်းတိုင်းရင်းသားတချင်းကိုကျောင်းမှာ assembly မှာအများအားဆိုခဲ့ရတာပါအဲ့တော့အခုလိုအဲ့ရှမ်းဘာသာရဲ့တင်ကြားတာနဲ့ပတ်သက်ပြီးတော့အခြေအနေလေးဘယ်လိုရှိပါလဲရှင
်အခုကျွန်တော်တို့ဒီပညာရေးမူဝါဒနဲ့ပတ်သက်လို့เนาะကျွန်တော်တို့လေ့လာတယ်လို့ဆိုရင်တော့ကျွန်တော်တို့ NNER လုပ်တဲ့စနစ်ကိုကျွန်တော်တို့ကတော်တော်လေးကြိုက်ပါတယ်တော်တော်လေးကြိုက်တယ်သို့တော်လည်းပဲဒါ SNL အနေနဲ့ဆုံးဖြတ်ထားတာတော့မဟုတ်ဘူးအဲလောလောဆယ်တော့ကျွန်တော်တို့အဲ့စနစ်ကိုကြိုက်တယ်ကြိုက်တယ်ဆိုတော့ မိခင်ဘာသာစကားနဲ့တင်တဲ့ကိစ္စကိုကျွန်တော်တို့အများကြီးပဲပို့ပြီးတော့လူလာတယ်။ဘာလို့ကျွန်တော်ကလေးတွေကမြန်မာစကားမတတ်ဘူး။မြန်မာစကားမတတ်တဲ့ခါကျတော့ဒီမြန်မာစာနဲ့တင်တဲ့သင်ပုံးကြီးမှာပြဿနာတွေအများကြီးရှိတယ်။သူတို့မမြင်ဘူးတဲ့အရာတွေကိုတင်တယ်။သူတို့မမြင်ဘူးမကြားဘူးတဲ့ဝါဟာရတွေနဲ့တင်ရတဲ့ခါကျတော့ကလေးတွေကပညာတတ်မှုနှုန်းမသာလဲပါတယ်။အခုသူတို့ NND ကလှုပ်ထားတဲ့ဥစ္စာကဒီမိခင်ဘာသာစကားနဲ့အခြေခံတင်မယ်။အဲဘူလာရန်ဆင်မှာဆို600ခိုင်နှုန်းလောက်မိတင်ပါတာစကားနဲ့သွားမယ်ဆိုတော့အဲ့ဒီစနစ်ကိုကျွန်တော်တို့ပို့ပြီးတော့ဟိုအားတန်ပါတယ်ပို့ပြီးတော့လည်းကြိုက်နေတက်ပါတယ်အခုဆိုရင်ကျွန်တော်တို့ဒီ2015အခုလာမဲ့ရွေးကောက်ပွဲမှာကျွန်တော်တို့ဟိုပေါ့ဒီပညာရေးနဲ့ပတ်သက်လို့ကျွန်တော်တို့ပို့ပြီးတော့ဦးစားပေးလှုပ်ရှင်တယ်ဘာကြောင့်လဲဆိုတော့အခု census မှာပြည်နယ်နဲ့တိုင်းဆက်လေးခုစလုံးမှာရှမ်းပြည်နယ်ကစားတက်မြောက်မှုအနည်းဆုံးဖြစ်နေတယ်အဲ့တော့ရှမ်းပြည်နယ်မှာတော့စာတမြောက်မှုနှုတ်တော့တိတက်ပို့ပြီးတော့မြင့်တင်မှုကျွန်တော်စူးစမ်းဖို့လူတွေဆိုတော့အကြောင်းပေါ့နော်အဲ့ဒါကိုကျွန်တော်စူးစမ်းပါမယ်ဟ
ုတ်ကဲ့ပါဒီရှမ်းပြည်နယ်အတွင်းမှာပဲဒီတခြားတိုင်းရင်းသားလူမျိုးစုတွေလည်းအများကြီးနေထိုင်ကြပါတယ်အဲ့ဒီတိုင်းရင်းသားလူမျိုးစုတွေပေါ့ရှမ်းတင်မကောက်ဘူးပေါ့နော်ပလောင်ရှိမယ်ပအိုးရှိမယ်ဥပမာဝါလည်းရှမ်းပြည်နယ်ထဲမှာပဲပါနေတာပါအဲ့တော့ကိုကန်လည်းဝါလည်းဒီရှမ်းပြည်နယ်ထဲမှာပဲပါနေဆိုတော့အဲ့ဒီတိုင်းရင်းသားလူမျိုးစုတွေနဲ့အချင်းချင်းတဟဇာတာမျှတာဖို့ပေါ့နော်အဲ့ဒီအခြေအနေလေးကိုနည်းနည်းပြောပြပေးပါလားရှင်
အမှန်တော့ကျွန်တော်တို့ခုကရင်တော့ SNL လို့စာဖော်ရှာနေနေပဲစာဖွဲ့တာပါသူဆိုလည်းပဲတကယ်တကယ်ကျတော့ရှာနေကြီးပဲမဟုတ်ဘူးကျွန်တော်စာဖွဲ့တဲ့မှာအလုံးမှုဆောင်တဲ့မှာပုံပုတွေပါပါတယ်ပလောင်တွေလည်းပါပါတယ်အင်းသားတွေလည်းပါပါတယ်နောက်တိုက်လျံတွေပါလည်းပါပါတယ်တော်တော်များများဆိုလို့ရှင်ပါအဲ့ဒီကလေးကဒါပေမဲ့သူတို့နောက်ပိုင်းမှာသူတို့ကကွယ်လွန်သွားတာလေးပါလိရှိတာပေါ့နော်ဆိုတော့လူတွေတော်တော်များများကျွန်တော်တို့ကိုဟိုအမျိုးသားရေးကိုအခြေခံပြီးတော့လှုပ်တယ်လို့ထင်ကြပါတယ်။သူကတကယ်တကယ်လက်တွေ့မှာကျွန်တော်တို့အဲ့လိုမဟုတ်ဘူး။ရှမ်းပြည်နယ်မှာနေတဲ့လူအားလုံးဗမာအပါဝင်ပေါ့နော်။တိုင်းသားအားလုံးအတွက်ကျွန်တော်ဆောင်ရွက်ခြင်းဖြစ်ပါတယ်။အဲရှမ်းလူမျိုးတစ်ခုတည်းအတွက်ကွက်ပြီးကျွန်တော်လှုပ်တာမဟုတ်ပါဘူး။ရှမ်းပြည်နယ်မှာနေတဲ့လူအားလုံးကကျွန်တော်တို့တောင်းတဲ့အခွင့်အရေးတိုင်းအားလုံးသူရတဲ့လေ။ကျွန်တော်တို့လူတွေကလည်းဒီတရားမြတ်များတတာနဲ့ဓာတ်လူကြီးများရေးကိုတောင်းဆိုတဲ့အခါကျတော့အလုံးဒီတန်းလူကြီးများကြီးပဲဖြစ်ပါလား
အခုဒီရွေးကောက်ပွဲရတယ်မကြခင်ကျင်းပါတော့မယ်ပေါ့နော်အဲ့တော့ရွေးကောက်ပွဲဟိုဒိုင်းလူကြီးအဖြစ်နဲ့လုပ်နေတဲ့ဒီမြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ပေါ့လေအလုံးအများအမြင်မှာတော့တို့ကအရင်တုန်းကလည်းစစ်တပ်ကအကြီးအကဲဖြစ်တယ်နောက်ပြီးတော့အရင်တုန်းကဒီအာဏာရပါတီပြည်ခိုင်ဖြိုးပါတီမှာလည်းပါတီဝင်ဖြစ်ခဲ့ဘူးတယ်ကိုယ်စလဲလည်းလုပ်ခဲ့ဘူးတယ်ပေါ့အဲ့ဒီလူတယောက်ကနေပြီးတော့ဥက္ကဋ္ဌအဖြစ်ဦးဆောင်ပြီးတော့ဒီရွေးကောက်ပွဲကြီးကိုဒိုင်းလူကြီးဖြစ်တမတ်တမတ်ကြကြကျင်းပပေးနိုင်လိမ့်မယ်လို့ရောယူဆပါလားရှင
်။တော်တော်များများတော့ကျွန်တော်တို့အဲ့လိုပြောကြပါတယ်။ဒါလိလာချဲရည်လည်းအဲ့လိုပါပဲ။ခရိုင်နေပါဆိုအားလုံးစစ်တပ်တွေပဲဖြစ်တယ်။သူဆိုလည်းပဲကျွန်တော်တို့ဒီခုနကဒေါခင်စုံဝင်းမေးတဲ့အဖြေကတော့ရွေးကောက်ပွဲပြီးမှပဲပြောလို့ရတော့မယ်။ဘာပြောလဲဆိုတော့ဒီနေ့ထိလည်းတို့ကျွန်တော်တို့တော့ညစ်တာတွေပဲတော့မရှိပါဘူး။တက်တက်ပေါ့နော်။မဲစင်းနေမားလာတော့လည်းတမျိုးပေါ့လေနော်။တက်တက်ညစ်တာတွေပဲတော့ကျွန်တော်တော့တော့မရှိသေးဘူး။သူတို့လည်းပဲလုံးဝစိတ်ချတော့မဟုတ်ဘူးအဲယူကော့ပွဲပြီးတဲ့ခါကျရင်အဲ့အဖြစ်ကျွန်တော်ပြောလို့ရတယ
်ဟုတ်ကဲ့ပါအဲ့တော့နိုင်ငံတကာအကဲခတ်လေးလာရေးအဖွဲ့တွေကိုလည်းခွင့်ပြုမယ်လို့ပြောထားပါတယ်အဲ့တော့နိုင်ငံတကာအကဲခတ်လေးလာရေးအဖွဲ့တွေရဲ့ဒီသွားကြည့်နိုင်မယ်အတိုင်းတာပေါ့နော်အဲ့တော့ဗာသတင်းကြားထားပါလေဥပမာဆိုလို့ရှိရင်ဒီရှမ်းပြည်နယ်ဝေါ်သူတို့သွားလို့ရမယ်လို့ယူဆပါလား
အမှန်တော့ကျွန်တော်တို့တိုက်တွန်းတာလေမဲခိုးတာမဲလိန်တာစသဖြင့်မတရားပြုခြင်းမှုတွေကရန်ကုန်လိုမန်းလေးလိုမဖြစ်ပါဘူးဒီဘူဒ္ဓတာမြင့်မာတဲ့နေရာဒေသတွေမှာမဖြစ်ပါဘူးဖြစ်မှာဒီနေဆက်ဒေသတွေမှာဖြစ်မှာပါဒီအလန်းဝေးတဲ့နေရာတွေပေါ့နော်အဲ့ဒီနေရာတွေမှာဖြစ်မှာပါအဲ့ဒီနေရာကိုပဲသွားဖို့ဆိုပြီးတော့အဲ့ဒီမော်နီတာရင်းလုပ်တဲ့အဖွဲ့တွေကျွန်တော်အများအားတိုက်တွန်းပါတယ်ဒီနေရာတွေကပို့ပြီးတော့ဟိုဂရုပြုရမယ်ဒေသတွေဖြစ်ပါတယ်အခုဆိုရင်တချို့ဟိုတက်ကလာတဲ့ဗိုလ်ချုပ်ကြီးတွေပါဆိုရုပ်ကောက်ပွဲဝင်မယ်ဆိုဒီလိုအလန်းဝေးတဲ့ဒေသတွေကိုသူတို့သွားပြီးဝင်နေတာကြည်စိတ်ပူကြကောင်းပါတယ်
ကျေးဇူးအများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ကြာကျွန်တော်လည်းကျေးဇူးတင်ပါတယ
်။ Talking Sovereign Season တင်ဆက်တဲ့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ကြရတာပါ။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္လာနေ့ညအစီအစဉ်တွေကို line 2 meter 24 25 32 51နဲ့ line 2 meter 190တို့ကနေည9နိုင်ကနေ9နိုင်အထိထုတ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်အခုရင်ဦးဆုံးတော့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီသတင်းပတ်ဦးစီတောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်တွေထဲမှာတော့စစ်ဘိုလ်ချုပ်ဟောင်းတွေမဲဆွယ်စည်းရုံးတာပြည်သူလူထုထောက်ခံမှုရနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာဖြစ်ပါတယ်။မှတ်ရင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ဘူးဆိုရင်ရွေးကောက်ပွဲကျင်းပဖို့ရက်ပေါင်း30တောင်မလိုတော့ပါဘူး။ပြောရရင်အခုရွေးကောက်ပွဲဟာကျင်းပပြီးသွားတဲ့2010ရွေးကောက်ပွဲနဲ့လုံးဝမတူပါဘူး။2010တုန်းက NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့မဟာမိတ်တိုင်းသားပါတီတွေရွေးကောက်ပွဲမဝင်တပိတ်မှောက်ထားတာမို့စစ်ဘိုလ်ချုပ်ဟောင်းနေနဲ့ဖွဲ့စည်းထားတဲ့ပြည်ခိုင်မျိုးပါတီဆိုတာဟာရွေးကောက်ပွဲမစခင်ကတည်းကအနိုင်ရပါတီဖြစ်မယ်ဆိုတာအလုံးကသိနေကြပြီးသားအဖြစ်ပါ။ဒါကြောင့်2010ရွေးကောက်ပွဲအကြိုကာလတုန်းကပြည်ခိုင်မျိုးပါတီကစစ်ဘိုလ်ချုပ်ဟောင်းတွေဟာမဲဆွယ်စည်းရုံးမှုဆိုတာမျိုးကိုတောင်စိတ်မလုပ်လိုက်ရပါဘူး။မဲဆွယ်စည်းရုံးနယ်ဆိုတာဘာလဲဆိုတဲ့အတွေ့အကြုံလဲရလိုက်ဟန်မတူပါဘူး။အခု2015ခုနှစ်မှာတော့ပြည်သူလူထုထောက်ခံမှုအလွန်အားကောင်းတဲ့ဒုံဆန်းစုကြည်ရဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်ပြိုင်မှာမို့လို့မဲဆွယ်စည်းရုံးရေးလုပ်ငန်းတွေလုပ်နေကြပါပြီ။မဲဆွယ်စည်းရုံးရေးလုပ်ငန်းတွေနဲ့နဖူးတွေ့ဒူးတွေ့ကြုံတွေ့နေရပါပြီ။စစ်ဘိုလ်ချုပ်ဟောင်းတွေဘယ်လိုမဲဆွယ်နေကြသလဲ။ပြည်သူလူထုထောက်ခံမှုရနိုင်ပါမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ပြည်ခိုင်မျိုးအမတ်လောင်ဘိုလ်ချုပ်ဟောင်းတွေရဲ့မဲဆွယ်စည်းရုံးမှုတွေကမှပြည်သူလူထုအဝေးဖန်ခံရဆုံးသူကတော့လက်ရှိပြည်ထောင်စုဝန်ကြီးဦးမြင့်လှိုင်ပါသူကနေပြည်တော်မဲဆွယ်ပွဲတစ်ခုမှာကလားကြီးကိုယူပြီးမှဟိန္ဒူကြီးကိုယူပြီးမှမွတ်စလင်ကြီးကိုယူပြီးမှနီဂရိုကြီးကိုယူပြီးမှအင်္ဂလိပ်ကြီးကိုယူပြီးမှကျမအမျိုးကိုချစ်ပါတယ်တိုင်းပြည်ကိုချစ်ပါတယ်လို့ပြောရင်နားမထောင်ပါနဲ့ကျွန်တော်တိုင်းပြည်ကိုတိတ်ချစ်ပါတယ်သာသနာကိုလုပ်ပါမယ်ပြောပြီးဘာသာခြားကိုယူထားရင်ယုံမလားဆိုပြီးပြောပါတယ်တီတူကိုကောင်းကောင်းစီးအောင်စရာမရှိတော့NLD ကောင်းဆောင်ဒေါအောင်ဆန်းစုကြည်ကိုပုတ်ခတ်တိုက်ခိုက်မိရတာဖြစ်သွားတာပါလက်ရှိပြည်ခိုင်ပြိုးပါတီရဲ့ပူတွဲဥက္ကဋ္ဌဆိုတာလည်းဟုတ်ဒုဥက္ကဋ္ဌဆိုလည်းဟုတ်တဲ့ဗိုလ်ချုပ်ဟောင်းဦးထေးဦးရဲ့မဲဆွယ်ပုံကလည်းဦးမြင့်လိုင်နဲ့မတိမ်မငြိမ်းပါပဲ AR တိုင်းမှာမဲဆွယ်စည်းရုံးရေးဆင်တော့ဦးထေးဦးကဟိုးရင်တော့ကကျွန်တော်တို့ကိုကုလသမဂ္ဂနယ်ပယ်မှာအပြစ်တွေတင်နေတယ်အရေးယူဖို့လုပ်နေတယ်ဆိုတော့နိုင်ငံကြီးတွေကျွန်တော်တို့မြန်မာနိုင်ငံကိုလာလေကြတယ်မစ္စတာအိုဘားမားသူလာတယ်နှစ်ကြိမ်တောင်လာတယ်နှစ်ကြိမ်လာတော့ဘာဖြစ်လဲနှစ်ကြိမ်အနမ်းခံရတာပေါ့ဆိုပြီးပြောပါတယ်သူကလည်းဒေါအောင်ဆန်းစုကြည်ကိုစောင်းတယ်လို့မြောင်းတယ်လို့ပုတ်ခတ်လိုက်တာပ
ါလက်ရှိအေယာဝတီတိုင်းဝန်ကြီးချုပ်လည်းဖြစ်စစ်ဘိုလ်ချုပ်ဟောင်းလည်းဖြစ်လာမယ့်ယူကော့ပွဲမှာထပ်ဝင်ပြိုင်အောင်မဲ့ဦးသိန်းအောင်ကလည်းရည်စရာစကားတွေပြောပြီးမဲဆွယ်ပါတယ်လက်ရှိသူအလုပ်လုပ်ရတာမလွတ်လပ်တဲ့အကြောင်းဘိုလ်ချုပ်ကံမှုအလွန်များကြောင်းဘိုလ်ချုပ်ကံမှုသာနည်းရင်ပသိန်ကိုစင်ကာပူလိုဖြစ်အောင်သူလုပ်ပေးနိုင်တဲ့အကြောင်းအော်တိုဘာ3ရက်နေ့ကပြောပါတယ်။နောင်ဆိုပသိန်နေမကဟင်္ဒရာဖျာပုံဘိုကလေးကိုလည်းစင်ကာပူလိုဖြစ်အောင်လုပ်ပေးနိုင်တယ်ဆိုပြီးထပ်ကွန့်လိုက်ပါသေးတယ်။ဦးသိန်းအောင်ဟာစင်ကာပူဆိုတာဘယ်လိုနိုင်ငံအဆင့်တန်းမျိုးမသိလို့ပြောတာလား။ဒါမှမဟုတ်အေယာဝတီတိုင်းသားတောသားတွေစင်ကာပူဆိုတာရောက်ဘူးကြမှာမဟုတ်ဘူးလို့တထစ်ကြယုံကြည်ပြီးပြောသလား။သူပဲသိနိုင်မှာပါ။ဘယ်လိုပဲဖြစ်ဖြစ်သူကရည်စရာတော့ပြောတတ်ပါတယ်
။အလားတူပါပဲ။တောင်ကလာပါမြို့နယ်ကနေရွေးကောက်ပွဲပြန်ဝင်မဲ့အရင်ရန်ကုန်မြို့တော်ဝင်ဟောင်းလည်းဖြစ်လက်ရှိလွှတ်တော်အမတ်လည်းဖြစ်တဲ့ဗိုလ်ချုပ်ဟောင်းဦးအောင်သိန်းလင်းကလည်းတီတူတွေပြုံးတုံးတုံးဖြစ်စေမဲ့စကလုံးတွေတုံးပြီးမဲဆွယ်ပါတယ်။သူလွှတ်တော်ရဲ့ရောက်သွားတော့တိုင်းပြည်အတွက်အလွန်လှုပ်တဲ့အကြောင်းဒါကြောင့်ပြည်ခိုင်ပြိုးပါတီကနေသူ့ကိုဗဟုအလုံးမှုဆောင်အဖွဲ့ CEC ကနေတောင်ဖယ်ရှားလိုက်တဲ့အထိဖြစ်ခဲ့ကြောင်းပြောပါတယ်။သူကပြည်သူ့အချို့ကိုလူလာပြီးသူရဲ့မိခင်ပါတီပြည်ခိုင်ဖြိုးကတော့လူစိုးပါတီဖြစ်တဲ့အောင်ပြောပြီးမဲဆွယ်တာပါပြည်ခိုင်ဖြိုးပါတီရဲ့မဲဆွယ်စည်းရုံးပွဲတွေထဲမှာ ဒီကရက်စက်တင်ဘာလ28ရက်နေ့နေပြည်တော်မှာလှုပ်တဲ့မဲဆွေစည်းရုံးပွဲဟာအကြီးဆုံးဖြစ်ပွဲရှိပါတယ်။2010တုန်းကစစ်အစိုးရထိပ်သီးခေါင်းဆောင်တွေဝင်ရောက်ရှင်းပြအနိုင်ယူခဲ့တဲ့နေပြည်တော်မဲဆန္ဒနယ်မြေတွေဟာ2012မှာတော့ NLD အမတ်တွေကိုယာနှုံးပြစ်အရှုံးပေးခဲ့ရတဲ့နယ်မြေဖြစ်ပါတယ်။အခုအဲ့ဒီနယ်မြေမှာပဲပြည်ခိုင်ဖြိုးထိပ်သီးခေါင်းဆောင်ဗိုလ်ချုပ်ဟောင်းတွေအင်းနဲ့အားနဲ့ရှင်းပြကြမှာမို့နေပြည်တော်မဲဆန္ဒနယ်မြေဟာသူတို့အတွက်အလွန်အရေးကြီးပါတယ်။ဒါကြောင့်အဲ့ဒီမဲဆွေစည်းရုံးရေးနေ့ကပါတီထိပ်တန်းခေါင်းဆောင်တွေပူပူနွေ့နွေ့အငြင်းစားယူပြည်ခိုင်ဖြိုးတဲ့ဝင်ပြီးအမတ်လောင်းဝင်ပြိုင်မဲ့စစ်ဗိုလ်ချုပ်ဟောင်းတွေစုံစုံညီညီတက်ရောက်စကားပြောခဲ့ကြတာပါ။ဖြစ်ချင်တော့ခေါ်ယူထားတဲ့ပြည်သက်တွေဟာပွဲကိုစုံတဲ့အထိနားမထောင်နိုင်ပဲဓာတ်ပေါက်ထုတ်တွေဆွဲပြီးထပြန်ကြလို့မပြန်ကြပါနဲ့အောင်ဆိုပြီးအတန်ချက်ဆက်ကနေတားယူရတဲ့အထိဖြစ်ပျက်ခဲ့တာပါ။အဲ့ဒီရုပ်တံဖိုင်ဟာအင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာပြန့်နှံ့ခဲ့တာမို့ပြည်ခိုင်ဖြိုးခေါင်းဆောင်စစ်ဗိုလ်ချုပ်ဟောင်းတွေစိတ်မသက်မသာဖြစ်ခဲ့မှာတော့အသေးချာပါပဲ
ပြောရရင်ပြည်ခိုင်ဖြိုးပါတီခေါင်းဆောင်အမတ်လောင်းစစ်ဗိုလ်ချုပ်ဟောင်းတွေဟာမဲဆွေစည်းရုံးမှုနဲ့ပတ်သက်ပြီးကြွန့်ကျင်မှုရှိကြဘူးမပေါ်ပါဘူး2010ရွေးကောက်ပွဲဝင်ခဲ့တဲ့ဗိုလ်ချုပ်ဟောင်းတွေကလည်းအတွေ့အကြုံကောင်းကောင်းမရှိကြသလိုအခုမှပါတီထဲဝင်လာတဲ့ဗိုလ်ချုပ်ကြီးလှထေးဝင်းလိုလူမျိုးဆိုရင်လည်းကူးချက်ချင်းပြည်သူကိုမဲဆွေစည်းရုံးရေးလုပ်ရတာပါတကယ်ဆိုတမရဦးသိန်းစိန်ရဲ့၅နှစ်နီးပါးကာလအစိုးရသက်တမ်းမှာပြည်သူတွေအတွက်ကောင်းရာမွန်ရာလုပ်ပေးခဲ့တာတွေအတော်တန်ရှိပါတယ်ဒါပေမဲ့လည်းနိုင်ငံရေးသမားတွေလည်းမဟုတ်နိုင်ငံရေးမှလည်းမကျွမ်းကျင်ကြတဲ့အတွက်ကုလိုရည်စရာလိုလိုဟာသလိုလိုပုံကိုရေးတိုက်ခိုက်မှုလိုလိုဘာသာရေးလိုလိုစကားလုံးတွေနဲ့ပဲမဲဆွေစည်းရုံးနေကြရတာပါဒီလိုမဲဆွေစည်းရုံးမှုမျိုးတွေကတော့ပြည်သူလူထုကြီးရဲ့အားပေးထောက်ခံမှုရနိုင်ပွဲမမြင်မိပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။မိုင်းရင်ချင်းနိုင်ကူညီတင်ဆက်တဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာပါ။အခုတော့သောရရှင်တွင်စောင့်မျှော်နေတဲ့မြန်မာပြည်မှပေးစာများအစီအစဉ်လဲရောက်ပါပြီ။မအေးသနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်အပြင်နဲ့မြန်မာသချင်းလေးတစ်ပုတ်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။အခုအရင်ဦးဆုံးတော့ VOE ရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအစီအစဉ်တွေကိုနားဆင်ကြည့်ရှုပြီးတော့တုံ့ပြန်ရေးသားလာကြတဲ့စာတွေကိုပြောပြပေးသွားပါမယ်။ကျွန်တော်မောင်တီဟာပါဆိုပြီးတော့ရေးလာတဲ့သောရရှင်ကကျမတို့ VOE ကနေပြီးတော့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်မှုတွေကိုတနေ့ကိုနိုင်ဝက်စီတွန်းမြင်ပြီးတော့ထုတ်လွှင့်ပေးနေတာကိုဝမ်းသာပါကြောင်းရေးလာတာပ
ါမင်္ဂလာပါ VOE ခင်ဗျာလာမယ့်28ရက်နေ့ကစပြီးတော့ VOE ရဲ့ညနေပိုင်းအစီအစဉ်တွေကိုနိုင်ဝက်တိုးပြီးတော့ထုတ်လွှင့်မယ်လို့မြမပီကပေးစာများအစီအစဉ်ကနေနားထောင်လိုက်ရပါတယ်ကြိုးစားပါတယ် VOE ရွေးကောက်ပွဲအထူးအစီအစဉ်ဆိုတော့ရွေးကောက်ပွဲပြီးရင်ပုံမှန်အတိုင်းပြန်ဖြစ်သွားမှာလားသိကြပါတယ်ခင်ဗျာကျွန်တော်တို့ကညနေပိုင်းအစီအစဉ်တွေကိုပိုနားထောင်ပြည့်လို့ပါကျေးဇူးတင်ပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကျန်းမာချမ်းသာကြပါစေ
ဟုတ်ကဲ့ကုတီဟာရင်လောလောဆယ်တော့ရွေးကောက်ပွဲကျင်းပပြီးသတင်းပတ်တွေအထိတိုးချဲ့အစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့စီစဉ်ထားပါတယ်နော်အစီအစဉ်တွေကိုနားဆင်အားပေးနေတယ်ဆိုတာသိရလို့အထူးဝမ်းသာရပါတယ်ရှင်ဇီကုမျိုးက VOA ရဲ့သောရရှင်အရှင်ပညာတီဟာကတော့မချင်းမုံတင်ဆက်ပေးတဲ့နယူးယောက်မြို့နဲ့ဆိုင်တဲ့အတုံတို့များအစီအစဉ်အင်္ဂလိပ်စာသင်ခန်းစာကိုသဘောကျပါတယ်။ပို့ချပုံကလည်းအမတန်ကောင်းမွန်ပါတယ်။သင်တန်းပို့ချပေးတဲ့မကြီးမုံကိုအားပေးပါတယ်။ပြီးတော့ VOE ဝိုင်းတော်သူတစ်ဖြစ်တဲ့ရှားဖောင်ကိုလည်းအားပေးနာဆင်နေပါတယ်။ VOE ထာဝရအစဉ်ကြီးတဲ့အောင်မြင်ပါစေဆိုပြီးရေးလာပါတယ်။ VOE ကိုရင်ဖွင့်စာတွေရေးပို့ခြင်းနဲ့သောရရှင်တယောက်ဖြစ်ပုံရတဲ့ကိုအောင်သူရဟန်ဆိုတဲ့သောရရှင်ကတိုင်ကြားချက်တွေကိုဘလို့ပို့ရမလဲသိရှိနိုင်ဖို့ပြောပြပေးပါတဲ့ကိုအောင်သူရဟန်မေးလာတာပါဟုတ်ကဲ့ပါရှင်အခုအီးမေးလ်ပို့ပြီးတော့မေးလာသလိုပဲကိုရင်ဖွင့်ခြင်းတဲ့အကြောင်းအရာကိုရေးပြီးတော့ဒီအီးမေးလ်ကိုပဲအခုအတိုင်းပေးပို့လို့ရပါတယ်မြန်မာပြည်ကပေးစာများအစီအစဉ်တို့ဆိုပြီးတော့လိမ့်မှုပြီးတော့ပို့ပေးပါရှင်စာရိတ်ကပေးပို့မယ်ဆိုရင်တော့အစီအစဉ်နောက်ပိုင်းမှာစာရိတ်တက်တာအမှတ်ကိုပြောပြပေးပါမယ်နော် VOA အစီအစဉ်တွေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်အင်းကြီးဆိုတဲ့ သောရှင်ကတော့ဥကျော်သူကိုပြောပြပါဆိုပြီးအခုလိုရေးလာပါတယ်ရှင
်ဥကျော်သူကိုပြောပြပါဗျာကျွန်တော်မြန်မာပြည်သားတယောက်ပါဥကျော်သူရိုက်ကူးတဲ့ကိုရေးအချက်လက်ရုပ်ရှင်ဇာတ်ကားကိုတအားကြည့်ကြပါတယ်ဒါကြောင့် YouTube မှာတဆင့်ပြန်လည်ထုတ်လင်းပြသပေးပါလို့ VOA ကနေတဆင့်ကူညီဆောင်ရွက်ပေးပါမြန်မာပြည်ကလူတွေအားလုံးဒီကားကိုစိတ်ဝင်စားလို့ပါ YouTube ကနေမှတဆင့်ကြည့်ရမှာပါ
ဟုတ်ကဲ့ပါမြန်မာနိုင်ငံမှာလည်းမကြခင်လပိုင်းတွေအတွင်းမှာဒီဇာတ်ကားကိုပြသပေးဖို့အစီအစဉ်နေရလို့သိရပါတယ်နော် YouTube မှာပြသပေးဖို့ VOA သောရရှင်ကအတောင်းဆိုတဲ့အကြောင်းကိုဥကျော်သူတို့ဇာတ်ကားထုတ်လုပ်တဲ့ဘက်ကိုအကြောင်းကြားပေးပါမယ်ကျေးဇူးတင်ပါတယ်ရှင်ကျွန်တော် VOA ကနေနေ့စဉ်ထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့တပတ်နှစ်ကြိမ်အင်္ဂါနေ့နဲ့စနေနေ့တွေမှာတိုက်ရိုက်လေလံအစီအစဉ်ကိုထုတ်လွှင့်ပေးနေတာသောရရှင်နေသိမယ်ထင်ပါတယ်ကိုတက်ပိုင်ဆိုတဲ့တော်ရရှင်ကအဲဒီထုတ်လွှင့်ပေးတဲ့ဒိုင်းရဲ့လေလိုင်းအစီအစဉ်ကိုနားထောင်ရတဲ့အချိန်တိတ်ပြီးတော့ဒိုဒေါင်းလွန်းတယ်လို့စိတ်ကထင်မိပါတယ်ဆိုတော့စာရေးလာပါတယ်။ဟုတ်ကဲ့ပါဒီတော်ရရှင်တက်ပိုင်ရေးသလိုပဲတချို့တော်ရရှင်တွေလည်းပြောလာတာပါ။ဒါပေမဲ့တကယ်တမ်းကျတော့ကျွန်တော်တို့တနာရီစာထုတ်လွှင့်ခြင်းမှာဒီအင်္ဂါညဒိုင်းရဲ့လေလိုင်းအစီအစဉ်ကမိနစ်အစိတ်လောက်ထုတ်လွှင့်ပေးတာဖြစ်ပြီးတော့စနေညဒိုင်းရဲ့လေလိုင်းအစီအစဉ်ကအနည်းဆုံးမိနစ်30ထုတ်လွှင့်ပေးတာဖြစ်ပါတယ်နော်။ရုပ်မြင်သံကြားသတင်းတပုတ်နဲ့ပတ်သက်ပြီးတော့သောရရှင်တွေအတွက်ကျမတို့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာသတင်းဖော်ပြပေးထားတာကိုသောရရှင်တွေတုံ့ပြန်ရေးသားလာကြတာတချို့ကိုဝေမျှပေးခြင်းပါတယ်။နေမာရဲ့ဘောလုံးတင်တန်းကြောင့်ဆိုပြီးတော့ Brazil နာမည်ကြီးဘောလုံးသမားနေမာတီထောင်ထားတဲ့ Prohita အသင်းကနေပြုစုပြုထောင်ပေးထားတဲ့မတမဆန်ကလင်းငယ်တွေဟာတလောကတော့ Prairie Grande မြို့မှာကျင်းပခဲ့တဲ့ပြိုင်ပွဲမှာတခြားနာမည်ကြီးဘောလုံးသမားတွေနဲ့အတူရှင်ပြိုင်ကစားခွင့်ရခဲ့ကြတာပါ။ဒီကြောင့် writer သတင်းတစ်ပုဒ်ကိုအခြေခံပြီးတော့တင်ပြပေးထားတာဖြစ်ပါတယ်။ဒါကိုဘောလုံးပရိသတ်ကိုဇော်ကြီးက
ဂျော်ကိုကိုပရဟိတကြည်လင်းပရဟိတစသဖြင့်မြန်မာ National League မှာကစားနေတဲ့လကကောင်းကောင်းရနေတဲ့သူတွေစုပေါင်းပြီးပရဟိတကလေးတွေကိုစောင့်ရှောက်တာကိုမြင်နေလိုက်တာဗျာ
။ Facebook ကကိုဇော်ကြီးမှတ်ချက်ပေးရေးလာတာပါ။ Renal Simbo ဆိုတဲ့တော်ရရှင်ကတော့ကိုနေမာကနိုင်ငံကိုတကယ်ချစ်တာဗျာ။ချန်ပီယံလိဖလားရတော့ကနိုင်ငံအလန်နဲ့အောင်ပွဲခံသေးတယ်လို့ရေးထားပါတယ်။ခိုင်လင်းထောဆိုတဲ့သောရရှင်ကလည်းပရဟိတစိတ်တက်ဆိုတာအရာကိုပြောတာပါ။လေးစားပါတယ်ဘရာဇီးစတာကမ္ဘာကျော်နေမာတဲ့။ချစ်သေးကျော်ဆိုတဲ့သောရရှင်ကတော့ကျွန်တော်ကတော့နေမာရဲ့ပရိသတ်တစ်ယောက်ပါ။ကိုနေမာဘောလုံးသမားဘဝအောင်မြင်ပါစေဆိုပြီးဆုတောင်းပေးထားပါတယ်။ကိုမင်းနိုင်ထွန်းရဲ့အမှတ်ချက်ကတော့
အားချလိုက်တာဗျာ။အမျိုးချစ်ပါတယ်ဆိုတဲ့ဒုနိုင်ငံမှာလည်းနာမည်ကြီးပတ်စံရှိသူတွေကဒုက္ခရောက်နေတဲ့သူတွေကိုစောက်ရှောက်ပေးရင်သိတ်ကောင်းမှာပါပဲ
။ဒါကတော့ကျမတို့ video ကတင်ဆက်ပေးခဲ့တဲ့ရုပ်မြင်သံကြားသတင်းလွှာတစ်ပုဒ်နဲ့ပတ်သက်ပြီးတော့ဒီရုပ်မြင်သံကြားသတင်းလွှာကိုကြည့်ရှုပြီးတော့မှတ်ချက်ရေးလာကြတဲ့ Facebook ကသောရရှင်ရဲ့မှတ်ချက်တွေကိုကျမတချို့ကိုကောက်နှုတ်ပြီးတော့ဖော်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုလိုမျိုးသောရရှင်ရဲ့ VOA ကို email ကရေးပို့ပြီးတော့မှတ်ချက်တွေပြောနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးထားနိုင်ပါတယ်နော်။သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်ရှင်။အခုတော့သောရရှင်တွေကိုအနောက်တိုင်းတေးလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးခြင်းပါတယ်။ Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆင်းမှာနံပါတ်30ရဲ့ဝင်ထားတဲ့သတင်းလေးတစ်ပုဒ်နဲ့ပဲဖြောပြပေးသွားမှာပါ။ပြီးခဲ့တဲ့တစ်ပတ်ကနံပါတ်9ကနေပြီးတော့အခုတစ်ပတ်နံပါတ်6ကိုတက်လာတဲ့ Locked Away ဆိုတဲ့သတင်းလေးနဲ့ဖြောပြပေးခြင်းပါတယ်။ R City နဲ့အတူ Adam Levine ကဘူရဲအဖြစ်တည်ဆိုပေးထားတဲ့ Locked Away ဆိုတဲ့သတင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော်။
If I got locked away and we lost it all today, tell me honestly, would you still love me the same? If I showed you my flaws, if I couldn't be strong, tell me honestly, would you still love me the same? Right about now. If I judge for life, man, would you stay by my side? Or is you gonna say goodbye? Can you tell me right now? If I couldn't buy you the fancy things in life, shawty, would it be alright? Come and show me that you don't. Now tell me, would you really ride for me? Baby, tell me, would you die for me? Would you spend your whole life with me? Would you be there to always hold me down? Tell me, would you really cry for me? Baby, don't lie to me. If I didn't have anything, I wanna know, would you stick around? If I got locked away and we lost it all today, tell me honestly, would you still love me? If I showed you my flaws, if I couldn't be strong,
girl, I know that I can trust. To be here when money low. If I did not have nothing else to give but love, would that even be enough? Girl, me need to know. Now tell me, would you really ride for me? Baby, tell me, would you die for me? Would you spend your whole life with me? Would you be there to always hold me down? Tell me, would you really cry for me? Baby, don't lie to me. If I didn't have anything, I wanna know, would you stick around?
If I got locked away and we lost it all today, tell me honestly, would you still love me the same? If I showed you my thoughts,
ထောက်တဲ့ဖြစ်ဆုံးဒေတာဆင်းမှာနံပါတ်6ချိန်နေတဲ့တခြင်းလေးပဲဖြစ်ပါတယ်။ Lock Away ဆိုတဲ့ဒီတခြင်းလေးကို RCD က Adam Levine နဲ့ပူးရဲတည်ဆိုထားတာဖြစ်ပါတယ်။သရော့ရှင်နေအချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ဖြစ်တဲ့မြန်မာတခြင်းလေးတစ်ပုဒ်နောက်ပိုင်းမှာဆက်ပြီးထုတ်လွှင့်ပေးဖို့ရှိပါတယ်နော်။အခုတော့ရားသလောက်အချိန်နဲ့သရော့ရှင်နေရဲ့ရင်ဖွင့်စာတွေကိုပြောပြပေးသွားချင်ပါတယ်။စကိုင်းတိုင်းရွှေဘုံမြို့နယ်တက်မြာချန်ကျေးရွာက VOA သောရရှင်တဦးက VOA ကိုဆက်သွယ်ပြီးတော့အခုလိုမျိုးသူတို့ဒေသပျက်စီးရာပျက်စီးကြောင်းကိစ္စတစ်ခုတော်တော်လေးကိုအလေးနဲ့ဖြစ်ပွားနေလို့ပါဆိုပြီးတော့ရင်ဖွင့်လာပါတယ
်ကျွန်တော်တို့ရွှေဘုံမြို့နယ်တက်မြာချန်ကျေးရွာကစီးဝါးရေးတမတချို့ဟာဒေသခံရဲကျေးရွာအုပ်ချုပ်ရေးအာဏာပိုင်အနေနဲ့ပေါင်းပြီးနှလုံးသုံးလုံးလောင်းကစားထီတွေကိုတွင်တွင်ကျကျလုကင်နေကြပါတယ်အခုလိုလောင်းကစားမှုတွေပပျောက်ဖို့တက်ဆိုင်ရာမြို့နယ်မဝါတာနဲ့တိုင်းဒေသကြီးအုပ်ချုပ်ရေးအဖွဲ့ကိုစာရေးသားတိုင်ကြားပေမဲ့လည်းဘာမှအရေးယူနှိမ်နှင်းတာမျိုးမရှိဘဲဖြစ်နေပါဗျ။ဒီလောင်းကစားမှုတွေကြောင့်ကြေးရွာတွင်ဇာရိတ်တပြက်ပြားမှုတွေပိုများလာနေတဲ့အတွက်ဒီကိစ္စကိုအရေးယူနှိမ်နှင်းပေးဖို့နိုင်ငံတော်သမ္မတကြီးသိရအောင် VOA ကတဆင့်တိုင်ကြားလိုက်ရပါဗျ
။ဒီလောင်းကစားကိစ္စကကြေးရွာတွင်မှာဇာရိတ်တပြက်ပြားမှုတွေများပြားစေလို့အာဏာပိုင်တွေသိအောင်အခုလိုတိုင်ကြားလိုက်ရပါတယ်ဆိုပြီး VOA ကတဆင့်ရင်ဖွင့်လာတာဖြစ်ပါတယ်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်တိတောက်လာတဲ့သောရရှင်တွေအတွက်လည်းနောက်ပိုင်းမှာအလှည့်ပေးပါအောင်မယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒေလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်တွေအတွက်အချိန်ပေးစင်ပါတယ်တေးတောင်းလာတဲ့မောင်ဖြိုးဆိုတဲ့သောရရှင်ကကျွန်တော်ကတော့စကိုင်းတိုင်းဒေသကြီးကံပလူခရိုင်တရက်ကံကြီးအုပ်စုကျေးရွာကမောင်ဖြိုးဆိုတဲ့လူငယ်တယောက်ပါတဲ့ VOE ရဲ့ထာဝရပရိသတ်လည်းဖြစ်ပါတယ်ကျွန်တော် VOE ကိုသချင်းတောင်းဆိုခြင်းလို့လင်းလင်းရဲ့တမနီလိပ်ပြာဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါတဲ့ဒီသောရရှင်ပြောထားတာကဒီတမနီလိပ်ပြာဆိုတဲ့သချင်းဆက်ထားတာကသူ့ရဲ့အခေါ်အမေစုကိုညွှန်ထားတယ်လို့ခံစားမိလို့ပါဆိုပြီးရေးလာပါတယ်ဟုတ်ကဲ့ပါဒီသောရရှင်တောင်းဆိုထားတဲ့သချင်းလေးဒီတစ်ပတ်ထုတ်လွှင့်ပေးကြပါရစေဒီတောင်းတဲ့သောရရှင်ရောတစ်ချစ်သောရရှင်အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်လင်းလင်းတီဆိုထားတဲ့တမနီလိပ်ပြာဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်ရှင
်ဒီမနေ့တကောင်မတဲ့ပြည့်တွေ့ဘာသူအမြဲပြောပါတယ်မြတ်တလေးနဲ့တကောရှူပြသွားဘာသူမြဲပြောရတယ်တစ္ဆာရီသာပေါ်ဝတိစာပေးရှောက်ဘာသူမြဲပြောပါတယ်ကမ္မဖို့နိုင်နဲ့စိတ်တရားနဲ့တိမ်မမနေနဲ့ပြောပါတယ်မလဲပြူနိုင်နဲ့သင်္ခါရီနဲ့ရှိကိုချင်းစံပြောပါတယ်တမိုင်းဆိုတာကတို့ရေကောင်းတော့မြဲသိယူဖို့ပြောပါတယ်တော်ရဲ့ပြန်နဲ့လဲလဲနိုင်မဲ့ပြောင်းလဲသူအမြဲပြောင်းပြဲ့တော်ရဲ့အိမ်မလာနေနိုင်မဲ့စကားလဲသူအမြဲပြောင်းပြဲ့တော်ရဲ့နာကမလွဲနိုင်အောင်လဲအလောင်းတွေသူအမြဲအမြဲတမ်းကြိုးစားပါတယ်တော်ရဲ့စိတ်သာမမနိုင်အောင်လဲသိပညာနဲ့လမ်းပြတယ်တော်ရဲ့မင်းနဲ့ကားလေးကိုလဲတတ်ပညာနဲ့ tua nemen seita chavare modai tanire ama pelere takum chavo salore tu junai bo lai ma mi nai ne nalonga la la chevare
nelen ti sore tamni lai pya sore tachin go na sin ke ja ya da ba မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့ကြေတချင်တောင်းလွှာတွေကိုတင်းနှင်းရီနေကြပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ဒီလိုကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
။ဒါရီဟာအမှန်ပြ။ယေယေယာ။မိုက်တင်နာကျော်စီစဉ်တင်ဆက်တဲ့မြမပြည်မပေးစာများအစီအစဉ်ကိုနားဆင်ခဲ့ရတာပါ။အခုဆက်လက်ပြီးကဘာတရားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဩစတြေးလျနိုင်ငံမှာမှုတ်ဆိတ်မွေးနှခမ်းမွေးပတိုင်းမွေးတွေရဲ့အလှပြတဲ့မျက်နှာအမွှေးအပြန်အမွှေးအမြင်ပြိုင်ပွဲကျင်းပခဲ့ပါတယ်။ဗင်နီဆိုလာနိုင်ငံမှာတော့အကျွေစစ်ပုံကမ္ဘာအကြီးဆုံးချောကလက်ကြီးဖန်တီးပြီးဂင်းနဲ့ကမ္ဘာမှတ်တမ်းတင်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကြားသိရမှာပါမနန်နန်ချန်နဲ့ကိုငိမ့်ချန်တို့ကအခုလိုတင်ဆက်ထားပေးပါတယ်ရှင်
ဩစတြေးလျနိုင်ငံမှာကမ္ဘာလုံးဆိုင်ရာမျက်နှာအမွှေးပြိုင်ပွဲကျင်းပခဲ့ပါတယ်ကမ္ဘာအနှံ့ကပုံစံအမျိုးမျိုးနဲ့အမွှေးပိုင်ရှင်300လောက်ဟာဩစတြေးလျနိုင်ငံလီယိုဂန်မြို့မှာစုစည်းခဲ့ကြတာပါမျက်နှာကအမွှေးတွေမှာမုတ်ဆိတ်မွေးနှခမ်းမွေးတွေအပါအဝင်ပတိုင်းမွေးတွေပါပါဝင်ပြီးတော့ဒီအုပ်စု3ခုကလူတွေဟာပြိုင်ပွဲအမျိုးအစား9ခုထဲမှာပါဝင်ရှင်ပြိုင်ခဲ့ကြတာဖြစ်ပါတယ်ပြိုင်ပွဲအစမှာပဲဒိုင်းလူကြီးတွေဟာဘသူတွေကဘယ်အုပ်စုမှာပြိုင်တဲ့နဲ့ဆိုပြီးတတ်မှတ်ပေးတာပါပြိုင်ပွဲကိုတော့အောက်တိုဘာ2ရက်နေ့ကနေအောက်တိုဘာ4ရက်နေ့ထိကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗြိတိသျှတချင်းရေးဆရာလည်းဖြစ်ဘီတဲအဖွဲ့ကိုစတင်တည်ထောင်သူတဦးလည်းဖြစ်တဲ့ဂျွန်လန်နွန်ရဲ့85နှစ်မြောက်မွေးနေ့အထိမ်းအမှတ်ဖြစ်လူများဟာအောက်တိုဘာ6ရက်နေ့မှာစုဝေးပြီးငိမ့်ချမ်းရေးပုံအဝိုင်းကြီးကိုပူပေါင်းဖန်တီးခဲ့ကြပါတယ်။ဒီငိမ့်ချမ်းရေးပုံအဝိုင်းကြီးကိုနယူးယောက်မြို့ Central Park ပန်းခြံထဲမှာလှုပ်ဆောင်ခဲ့တာဖြစ်ပြီး Guinness ကမ္ဘာစံချိန်ချိုးဖို့အတွက်လည်းကြိုးပမ်းခဲ့ပါတယ်။ John Lennon ရဲ့ကြံရစ်သူဇနီး Yoko Ono လည်းအခမ်းအနားကိုတက်ရောက်ပြီးဒါဟာသူ့အတွက်အကောင်းဆုံးမွေးနေ့လက်ဆောင်ပါပဲလို့ပြောခဲ့ပါတယ်။ John Lennon ကိုဗြိတိန်နိုင်ငံလီဗာပူးမြို့မှာမွေးဖွားခဲ့ပြီးအမေရိကန်နိုင်ငံကို1982အစောပိုင်းတွေကပြောင်းရွှေ့လာခဲ့တာပါ။ငញ្ញရေးသမားတချင်းဆိုတော့ဟာ1980ခုနှစ်မှာနယူးယောက်မြို့သူ့တိုက်ခန်းအဝင်မှာတနက်နေ့အပစ်ခံရပြီးတော့မိနစ်ပိုင်းအတွင်းသေဆုံးခဲ့ရတာပါ။သူမရှိတော့ပေမဲ့လည်းငញ្ញရေးကိုလူလာတဲ့သူ့စိတ်ဓာတ်နဲ့တန်မိုးတွေကဆက်လက်ရှင်သန်နေတာကိုမြင်နိုင်ပါတယ်ရှင်။
ဗင်နီဇွဲလားနိုင်ငံကရာကက်စ်မြို့တော်မှာဂင်းနစ်ကမ္ဘာစံချိန်တင်အကြီးဆုံးချောကလက်ပြားကြီးတစ်ခုကိုဗင်နီဇွဲလားဆပ်ပုံမှုတွေကဖန်တီးခဲ့ကြပါတယ်။ဒီချောကလက်ကြီးဟာအလေးချိန် 848 ကီလိုဂရမ်ရှိပြီးတော့အီတလီနိုင်ငံကတင်ထားတဲ့စံချိန်ကိုချိုးနိုင်လိုက်တာပါ။ ဗင်နီဇွဲလားနိုင်ငံရဲ့ငွေကြေးဘိုလီဗာပုံစံအကျွေစိတ်ပုံချော့ကလက်ကြီးကိုအော်တိုဘာလာတရက်နေ့အမျိုးသားကိုကာနေ့မှာပြုလုပ်ခဲ့ကြတာလို့ဒီပွဲကိုစီစဉ်သူတဦးကပြောပါတယ်ဒီလိုစံချိန်ကိုချိုးနိုင်လိုက်တဲ့အတွက်ဗင်နီဇွဲလားနိုင်ငံဟာကမ္ဘာပေါ်မှာအကောင်းဆုံးချော့ကလက်တွေထုတ်လုပ်တဲ့နိုင်ငံတစ်နိုင်ငံဖြစ်တာကိုသက်တည်ပြနိုင်ခဲ့တယ်လို့စီစဉ်သူကပြောသွားပါတယ်ခင်ဗျာ
ရုရှားနိုင်ငံသမ္မတပူတင်ရဲ့မွေးနေ့ဟာအောက်တိုဘာလ9ရက်နေ့မှာကြာရောက်တာဖြစ်ပြီးတော့သူ့မွေးနေ့မတိုင်ခင်မှာမွေးနေ့နဲ့တိုက်တိုက်ဆိုင်ဆိုင်သူ့ကိုဘက်မန်ကနေအလက်ဇန်နာပုံစံမျိုးရေးချယ်ထားတဲ့ပကြီးမျိုးမျိုးကိုမော်စကိုမြို့တော်မှာပြသခဲ့ပါတယ်ဒီပြပွဲဟာပူတင်ရဲ့မွေးနေ့ကိုဂုဏ်ပြုပြီးကျင်းပတာဖြစ်ပြီးတော့တကမ္ဘာလုံးကလူတွေကပူတင်ကိုထောက်ခံသူတွေရဲ့လက်ဆောင်တွေနဲ့လှုပ်တာပါလို့ဒီပြပွဲတာဝန်ခံကပြောပါတယ်သမ္မတပူတင်ရဲ့ကိုယ်ရည်ကိုယ်သွေးတွေဖြစ်တဲ့တတိရှိမှုသူရဲကောင်းဆံမှုတွေကိုအဓိကပြသထားတယ်လို့လည်းဆိုပါတယ်တစ်ချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန်မှာတော့သမ္မတပူတင်ရဲ့ပကြီးကားကိုအရှေ့ယူကရိန်းတိုက်ပွဲတွေကရရှိတဲ့ကြီးစံဂွန်9000ကျော်နဲ့ဖန်တီးပြီးတော့ပြသခဲ့ပါတယ်ဒီပကြီးကားကိုအလင်းအမောင်အရောင်မျိုးမျိုးအောက်မှာစိတ်လုံရှားပွဲပုံကနေကြောက်မက်ဖွယ်မကောင်းဆိုးဝါးအဖြစ်ပြောင်းလဲသွားတဲ့သမ္မတပူတင်ရဲ့ပုံကိုမြင်ကြရမှာပါဒီပုံကိုယူကရိန်းနိုင်ငံကအမှုပညာရှင်ဒရီယာမချန်ကိုကဖန်တီးခဲ့ပြီးတော့စစ်ပွဲရဲ့မျက်နှာများဆိုတဲ့နာမည်နဲ့ပြသခဲ့တာဖြစ်ပါတယ်
မန္တန်ဒါချန်နယ်ကိုငင်းချန်တို့တင်ဆက်တဲ့ကဘာတလွားထူးခြားဆံပြသတင်းများအစီအစဉ်ကိုနားဆင်ကြတာဖြစ်ပါတယ်။ VOA မြန်မာဘာသာ VOA မြန်မာဘာသာအစီအစဉ်ပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။အခုတော့နောက်ဆုံးရသတင်းတွေကိုမတ်တန်ကြီးထိုက်ကကြေညာပေးပါမယ်ရှင်
။တရုတ်နိုင်ငံမှာဖမ်းဆီးခံထားရတဲ့လူခွန်ရေးရှိနေတို့တဦးရဲ့အသက်16နှစ်အရွယ်သားဖြစ်သူဟာအမေရိကန်ပြည်ထောင်စုကိုထွက်ပြေးဖို့ကြိုးစားရင်းမြန်မာနိုင်ငံမှာပျောက်ဆုံးသွားတယ်လို့တရုတ်လူခွင့်ရေးလှုပ်ရှားသူတဦးကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ဘောင်မီမီလို့တည်ခြားတဲ့ဘောင်ဆောင်ရှင်းကိုမြန်မာတရုတ်နယ်စပ်မြို့တစ်မြို့ကတဲကိုခန်းကနေသူ့ကိုကူညီနေသူအမျိုးသားနှစ်ဦးတို့နဲ့အတူမြန်မာရဲတပ်ဖွဲ့ကခေါ်သွားတာလို့ကူညီပေးနေတဲ့ဇောင်ဖန်ဇွန်းကအမေရိကန်နိုင်ငံဆန်ဖရန်စစ္စကိုမြို့ကနေတယ်လီဖုန်းဆက်ပြောတဲ့အကြောင်း AP သတင်းတပုတ်မှာဖော်ပြပါတယ်။မြန်မာနိုင်ငံရှမ်းပြည်နယ်မိုင်းလားမြို့တဲခိုခန်းကရတဲ့သတင်းကိုကိုးကားပြီးတော့သူကပြောဆိုခဲ့တာဖြစ်ပါတယ်။ဘောင်ဆောင်ရှမ်းကိုမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုတွားရောက်ပြီးအမေရိကန်ပြည်ထောင်စုမှဆက်ပြီးပညာသင်နိုင်ရေးသူ့အဖွဲ့ကအကူအညီပေးနေတယ်လို့လဲဇောင်ဖန်ဆွန်းက VOA ကိုပြောပါတယ်။သူမိဘတွေဇူလိုင်လ9ရက်နေ့ကတည်းကဖမ်းခံရပြီးတဲ့နောက်တားဖြစ်သူဘောင်ဆောင်ရှမ်းဟာရဲ့နိုင်ငံကူးလက်မှတ်ကိုလည်းတရုတ်အစိုးရကသိမ်းဆီးခဲ့ပါတယ်။ဘောင်ရဲ့မိခင်ဟာတရုတ်နိုင်ငံမှာဇူလိုင်လ9ရက်နေ့ကပျောက်သွားတဲ့လူခွင့်ရေးရှင့်တွေဝမ်းယူဖြစ်ပါတယ်။တရုတ်နိုင်ငံမှာအရန်ဖက်လူအဖွဲ့အစည်းတွေကိုနှိမ်နှင်းဖြိုခွဲတာမှာလူခွင့်ရေးရှင့်တွေတွေနဲ့လှုပ်ရှားသူဒါဇင်ပေါင်းများစွာဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့အထက်ရှင့်တွေဝမ်းယူလည်းပါဝင်သွားတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာတာဝန်ရှိသူတွေဘက်ကတော့တစုံတရာသတင်းထုတ်ပြန်ထားတာမရှိသေးပါဘူးရှင်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်မြန်မာရွေးကောက်ပွဲအတွင်းတက်နိုင်ငံတော်လှည့်လည်လေ့လာဖို့အတွက်ဥရောပသမ္မဂရဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ဟာဒီကနေ့မှပဲရန်ကုန်မြို့တော်ကနေမြန်မာနိုင်ငံတော်ကိုစတင်ထွက်ခွာသွားပြီးဖြစ်ပါတယ်ရှင်
။နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်ကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရမှုကမတ်ဆုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Elsanto ဖြစ်ပါတယ်။ VOA မြန်မာဘိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ24 25 31နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။တော်ရရှင်များအလုံးဆန္ဒနဲ့ဘဝတထက်ထဲကြကြပါစေ။ VOA မြန်မာပိုင်းစီစဉ်ဝင်နားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်ရက်တွေမှာလည်းပြန်ဆောင်ကြရအောင်လားရှင်။ကျမကရှားဖောင်ပါ
This program has come to you from the Voice of America, Washington.